Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်ဒီဇင်ဘာလ15ရက်နေ့တောက်ကြနေမနေ့ပဲရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတပြိုင်တည်းဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပဲအတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ Hamas ကိုနှိမ်နင်းမှု Israel စစ်တပ်အနေနဲ့လအတန်ကြာအချိန်ယူရလိမ့်မယ်လို့ Israel ကာကွယ်ရေးဝန်ကြီးက Israel ကိုရောက်နေတဲ့ American လုံခြုံရေးအကြံပေး Jake Sullivan ကိုပြောပါရယ်။ရခိုင်ပြည်နယ်အတွင်းစစ်ကောင်စီရဲ့စစ်စခန်းရဲစခန်းနဲ့နေကြာဆောင်တဲ့စခန်းစုစုပေါင်း140ကျော်ကိုတိမ့်ပိုက်ထိန်းချုပ်နိုင်ခဲ့တယ်လို့ AA ရခိုင်တပ်တော်ကထုတ်ပြန်ပါရယ်။အသုံးစရိတ် American Dollar 886 Billion တန်ဖိုး American ပြည်ထောင်စုရဲ့ကာကွယ်ရေးလုံခြုံရေးအဥပဒေ NDAA ကို American လွှတ်တော်နှစ်ရက်စလုံးကအတည်ပြုလိုက်ပါပြီ။
အခုလိုနောက်ဆုံးရသတင်းတွေတင်ဆက်ပြီးမှာတော့မြန်မာနဲ့နိုင်ငံတကာဆိုင်ရာသတင်းပေးပို့ချက်တွေကိုတင်ပြသွားမှာပါ။ကရင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်အရသာတွေတိုက်ဆုံမှုတွေရှိနေပါတယ်။မလေးရှားရောက်မြန်မာအလုံသမားတွေရဲ့ပညာရေးနဲ့ကျန်းမာရေးအကူအညီပေးနေတဲ့အကြောင်းဒါအပြင် Israel Hamas ဒီပကနဲ့ American ရဲ့မူဝါဒ Bangladesh တွဲလွန်တိုကွေးစတဲ့နိုင်ငံတကာဆောင်းပါးတွေကိုလည်းတင်ပြပေးမှာပါ။အဲဒီနောက်မှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျန်းမာရေးအစီအစဉ်တိုင်းရင်သတင်းလောစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားမှာပါ။အခုတော့သတင်းတွေကိုကိုညာဝင်းအောင်ကပြောပြပေးမှာပါ။
အမေရိကန်သမ္မတအိမ်ယူရောအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ဟာအစ္စရေးရောက်ရှိနေပြီးအစ္စရေးဝန်ကြီးချုပ်နဲ့အစ္စရေးအစိုးရအဖွဲ့ဝင်တွေကိုတွေ့ဆုံပါတယ်။ဂါဇာကမ်းမြောင်မှာရှိတဲ့ Hamas စစ်သွေးကြွတွေကိုနှိမ်နင်းဖို့အစ္စရေးတပ်တွေအနေနဲ့လအတန်ကြာအချိန်ယူရလိမ့်အောင်မယ်လို့အစ္စရေးကာကွယ်ရေးဝန်ကြီး UF Gallant ကအမေရိကန်အမျိုးသားရေးလုံခြုံရေးအကြံပေးဖြစ်သူကိုပြောကြားခဲ့တာပါ။ Hamas တို့ဟာဆယ်စုနှစ်တခုကျော်အချိန်ယူပြီးဂါဇာမှာသူတို့ရဲ့အဆောက်အုံတွေကိုအခိုင်အမာတိစောက်ထားတဲ့အတွက်သူတို့ရဲ့အခြေခံစခန်းတွေကိုဖျက်ဆီးဖို့လအတန်ကြာအချိန်ယူရမယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးကပြောပါတယ်။အစ္စရေးကာကွယ်ရေးဝန်ကြီးပြောဆိုချက်အပေါ်မှာအမေရိကန်ဘက်ကတုံ့ပြန်ချက်မထွက်ပေါ်သေးပါဘူး။အမေရိကန်မျိုးသားလူညုံရေးအကြံပေးခရီးစဉ်မတိုင်ခင်မှာပဲဂျာဇာပရိနေတုံကဂါဇာမှာအစ္စရေးကလေကြောင်းတိုက်ခိုက်မှုတွေတိုးပြီးလုပ်ခဲ့ပါတယ်။ပါလက်စတိုင်းရဲသားတွေတည်ကြည်မှုဒိုးလာတာရှော့ချနိုင်ဖို့အတွက်အစ္စရေးစစ်စင်ရေးတွေပို့ပြီးတော့အသေးစိတ်တိကျမှုရှိစေဖို့ကိုမစ္စတာဆူလီဗန်အနေနဲ့နှစ်ရက်ကြာဆွေးနွေးသွားမယ်လို့အင်ဘီရောအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရသူဂျွန်ကာဗီကသတင်းတောက်တွေကိုပြောပါတယ်။သူခရီးစဉ်အတွင်းဂါဇာဒေသကိုလူသားချင်းစာနာမှုအကူအညီတွေခွင့်ပြုပေးဖို့ကိုလည်းအစ္စရေးနဲ့ဆွေးနွေးသွားဖို့ရှိပါတယ်ခင်ဗျာ။ရုရှားရဲ့စစ်ပွဲရည်မှန်းချက်တွေအောင်မြင်ပြီးမှသာယူကရိန်းနိုင်ငံအတွက်ငြိမ်းချမ်းရေးရရှိလာလိမ့်မှာဖြစ်ပြီးအဲ့ဒီခံယူချက်ကအခုထိမပြောင်းလဲသေးဘူးလို့ရုရှားသမ္မတဗလာဒီမာပူတင်ကကြားသာပရိနေမှာပြောဆိုပါတယ်သမ္မတပူတင်ရဲ့အဆိုအရယူကရိန်းမှာနာဇီအတွေးခေါ်ကြီးစိုးမှုဖယ်ရှားရေးဒေသတွင်းစစ်အင်အားကြီးစိုးမှုပပျောက်ရေးနဲ့ဗက်မလိုက်အခြေအနေတွေဖြစ်ထွန်းလာရေးနည်းလမ်းကိုရုရှားကရှာဖွေနေတယ်လို့ယူကရိန်းကျူးကျော်စစ်နှစ်နှစ်ပြည့်ဖို့နလာပဲလိုတော့ချိန်မှာသတင်းစာရှင်းလင်းပွဲတစ်ခုတွင်သမ္မတပူတင်ကထပ်လောင်းပြောဆိုလိုက်ပါတယ်။ယူကရိန်းအစိုးရဟာအမျိုးသားအစွန်းရောက်တွေနာဇီလက်သက်အုပ်စုတွေနဲ့လွှမ်းမိုးမှုကိုအကြီးအကျယ်ခံနေရတယ်လို့ရုရှားကဆွဆဲပြောဆိုလိုက်ပြီးယူကရိန်းရဲ့မဟာမိတ်အနောက်အုပ်စုတွေကရုရှားကျူးကျော်စစ်ကိုအခြေမြင့်မရှိတဲ့အကြောင်းပြချက်တွေနဲ့အပြစ်ရှာနေတယ်လို့ရုရှားကပြောပါတယ်။သမ္မတပူတင်ကအခုလိုပြောနေတဲ့တစ်ချိန်တည်းမှာပဲနေတိုးအဖွဲ့ရဲ့အတွင်းမှုချုပ်ယန်စတိုတန်ဘတ်ကလည်းဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကသတင်းတောက်တွေကိုပြောရမှာတော့ရုရှားသမ္မတပူတင်ဟာငြိမ်းချမ်းရေးအတွက်ပြင်ဆင်နေတဲ့လက္ခဏာတစုံတရာမတွေ့ရသေးဘူးလို့မှတ်ချက်ပေးပါတယ်။ယူကရိန်းမှာရေရှည်တည်တတ်မဲ့ငြိမ်းချမ်းရေးဖြစ်လာဖို့ဆိုရင်ပူတင်အနေနဲ့မြေပြင်စစ်ပွဲတွေမှာအနိုင်မရဖို့နဲ့မဟာမိတ်နိုင်ငံတွေဘက်ကလည်းယူကရိန်းကိုပံ့ပိုးမှုတွေဆက်လက်ပေးသွားဖို့အရေးကြီးကြောင်းစတိုတန်ဘတ်ကပြောဆိုသွားပါတယ်ခင်ဗျာ။ကာဝေးအသုံးစရိတ်အမေရိကန်ဒေါ်လာ886ဘီလီယံအတွက်အမေရိကန်ပြည်ထောင်စုရဲ့ကာဝေးလုံပိုင်ခွင့်အကူအူတွေဖြစ်တဲ့ဒီ NDAA ကိုအမေရိကန်အောက်လွှတ်တော်အမတ်တွေကထောက်ခံမဲ310ကန့်ကွက်မဲ118မဲနဲ့အတည်ပြုလိုက်တဲ့အတွက်အခုဆိုလို့ရှိရင်နှစ်စဉ် NDAA ဥပဒေကြမ်းအတည်ဖြစ်ဖို့သမရလက်မှတ်ရေးထိုးဖို့ပဲကြံတော့တာပါကာကွယ်ရေးဌာနအတွက်ဦးစားပေးတဲ့အသုံးစိတ်မူဝါဒဖြစ်ပေါ်တဲ့ဒီ2024ဥပဒေကျမ်းဟာ
ပြီးခဲ့တဲ့နှစ်ဥပဒေထက်300ခန့်နှုန်းပမာဏအားဖြင့်တော့ဒေါ်လာ28ဘီလီယံထပ်တိုးတောင်းခံထားတာဖြစ်ပါတယ်။တရုတ်ရုရှားအီရန်မြောက်ကိုရီးယားနဲ့ကမ္ဘာတစ်ဝန်းကအကြမ်းဖက်အဖွဲ့အစည်းတွေရဲ့ချင်းချောက်မှုတွေကိုအမေရိကန်နဲ့မဟာမိတ်တို့ရဲ့အလျင်မြန်ရင်ဆိုင်တုံ့ပြန်နိုင်မှုအတွက် NDAA ဟာအရင်ကထက်ပိုပြီးအသက်ပါတယ်လို့လက်နက်ကင်တပ်ဖွဲ့များဆိုင်ရာအောက်လွှတ်တော်ကော်မတီဥက္ကဋ္ဌလွှတ်တော်အမတ်မိုက်ရော့ဂျာစ်ကပြောပါတယ်။ဥပဒေကြမ်းထဲမှာတော့အမေရိကန်စစ်ဘက်ဝန်ထမ်းတွေအတွက်လစာ 5.2 ရာခိုင်နှုန်းတိုးမြင့်ပေးဖို့အပါအဝင်ယူကရိန်းအတွက်လုံခြုံရေးအထောက်အပံ့တွေကို2029ခုနှစ်အထိတိုးပေးဖို့အမေရိကန်၊ဗြိတိန်၊ဩစတြေးလျနိုင်ငံတွေကြားလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ကိစ္စတွေပေါင်းဝင်ပါတယ်။မြန်မာနိုင်ငံအတွက်ဆိုရင် Burma Act လို့လူသိများကြတဲ့မြန်မာဒီမိုကရေစီရဲ့အကူအညီပေးရေးအစီအစဉ်တွေကိုထည့်သွင်းထားတာပါ။ဒီဥပဒေကြမ်းကိုအထက်လွှတ်တော်မှာထောက်ခံမဲ89မဲ၊ကန့်ကွက်မဲ73မဲနဲ့ပြီးခဲ့တဲ့ဗိုလ်ဒူးနေ့ကပဲအတည်ပြုခဲ့တာဖြစ်ပါတယ်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရရှင
်မြန်မာပြည်ရဲ့တောင်ကြနေမနေ့ခင် VO ရဲ့သတင်းတွေကိုဆက်ပြီးတော့ပြောပြနေတာဖြစ်ပါတယ်ရခိုင်မြောက်ပိုင်းပေါတော်မြို့နယ်အနီးမှာအေးအေးရခိုင်တပ်တော်နဲ့မြန်မာစစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်တွေခြေဆိုင်စစ်ကောင်စီတိုင်ရင်ဘက်ကနေပေါတော်မြို့ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့သိရပါတယ်။2029စစ်စင်ရေးစတင်ခဲ့တဲ့အောက်တိုဘာ29ရက်နေ့ကစလို့ဒီဇင်ဘာ10ရက်နေ့ထိရခိုင်ပြည်နယ်အတွင်းစစ်ကောင်စီရဲ့စစ်စခန်းရဲစခန်းနေကြားဆောက်တပ်စခန်း140ကျော်ကိုသိမ်းပိုက်ထိန်းချုပ်နိုင်တယ်လို့အေးအေးတပ်ဖွဲ့ကသတင်းထုတ်ပြန်ထားတာပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာလည်းမူဆယ်အနီး105မိုင်ကွန်သွေးရေးဇုံအနီးနဲ့နန်းဆန်မြို့နယ်အနီးမှာတိုက်ပွဲတွေဖြစ်ခဲ့ပြီးနန်းဆန်မြို့အနီးစစ်တပ်ပိုင်းရွှေဖီဦးလက်ဖက်6စက်ယုံကိုသိမ်းယူခဲ့တယ်လို့ TNLA တပ်ဖွဲ့ကထုတ်ပြန်ပါတယ်။စစ်ကောင်စီတပ်ဘက်ကလေကြောင်းကနေတံပြန်တိုက်ခိုက်ခဲ့တယ်လို့လည်းသိရပါတယ်။တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်မှုနဲ့မြန်မာစစ်ကောင်စီနဲ့ညီနောင်၃ဘွယ်ကြားမှာပြီးခဲ့တဲ့ရက်တွေအတွင်းတွေ့ဆုံညှိနှိုင်းခဲ့ပြီးနောက်မှာတော့ဒီကိုကန့်ဒေသအတွင်းတိုက်ပွဲတွေအရှင်ရော့သွားပါတယ်ဒါပေမဲ့လည်းကိုကန့်ဒေသအတွင်းမှာလောက်ကန်မျိုးကလွဲလို့အဓိကစစ်စခန်းနဲ့မြို့အများစုကို MND ကိုကန့်တပ်ကသိမ်းပိုက်ထားပါတယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံရဲ့တာလီဘန်အစိုးရအနေနဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုပြည့်ပြည့်စုံစုံအရေးယူဖို့ပါကစ္စတန်အစိုးရကတောင်းဆိုလိုက်ပြီးပါကစ္စတန်အခြေစိုက်စစ်စခန်းတစ်ခုကိုပြီးခဲ့တဲ့ရက်ပိုင်းတည်းအပြင်းထန်တိုက်ခိုက်မှုအတွက်လက်သက်တရခံတွေကိုလည်းလွှဲပြောင်းပေးအပ်ပေးဖို့ပါကစ္စတန်ဘက်ကတိုက်တွန်းလိုက်ပါတယ်ဒီဇင်ဘာ12ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုကိုစုံစမ်းစစ်ဆေးသွားမယ်လို့အာဖဂန်ရဲ့ဂျာဂါလာကအစိုးရကထုတ်ပြန်ချက်ကိုတော့အလေးထားစောင့်ကြည့်သွားမယ်လို့အာဖဂန်နစ္စတန်ရဲ့ဒီနိုင်ငံသားကြီးပြောခွင့်ရသူကအစ္စလာမဘတ်မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားတာပါပြီးခဲ့တဲ့အင်္ဂါနေ့ကပါကစ္စတန်နိုင်ငံဒါရာအစ္စမိလ်ခန်မျိုးကလူလူသေဆုံးခဲ့ရတဲ့တနက်နေ့ပြစ်ခတ်ပြီးဘုံနဲ့အသေးခံတိုက်ခတ်မှုအတွင်းစစ်သား23ဦးသေဆုံးပြီးအများအပြားဒဏ်ရာရပါတယ်။အဲ့ဒီအသေးခံတိုက်ခတ်မှုလုပ်တဲ့6ယောက်ထဲက1ယောက်ဟာအာဖဂန်နိုင်ငံသားဖြစ်တယ်လို့လုံခြုံရေးသတင်းရင်းမြစ်အတော်များများကပြောပါတယ်။အဲ့ဒီတိုက်ခတ်မှုကိုသူတို့လုပ်တာပါလို့ TJP ခေါ်တဟာရီအယ်ဂျာဟတ်ပါကစ္စတန်အဖွဲ့ကပြောတာပါTJP အဖွဲ့ဟာနိုင်ငံတကာအကြမ်းဖက်အဖွဲ့အဖြစ်ပြောဆိုခံရတဲ့ TPP အဖွဲ့နဲ့ချိတ်ဆက်ထားပြီးပါကစ္စတန်ကိုတိုက်ခတ်ဖို့စစ်ကြေညာထားပါတယ်ခင်ဗျာအကြမ်းဖက်တိုက်ခိုက်ဖို့ရည်ရွယ်လှုပ်ဆောင်ခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့တန်လျာရှိသူတွေကိုဒိမတ်တာဝန်ရှိသူတွေကလိုက်လံရှာဖွေဖမ်းဆီးနေရမှာဒိမတ်နိုင်ငံတွင်မှ3ဦးနဲ့နယ်သာလန်နိုင်ငံထဲမှာ2ဦးစုစုပေါင်း4ဦးကိုဖမ်းဆီးတာလို့ဒိမတ်အာဏာပိုင်တွေကပြောပါတယ်ဒိမတ်နဲ့နယ်သာလန်နိုင်ငံတွင်ရှာဖွေဖမ်းဆီးမှုတွေဟာအသေးစိတ်စုံစမ်းစစ်ဆေးမှုလုပ်နိုင်ဖို့နဲ့ဒီလို့ရက်ကိုမိတ်ဆွေနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ခဲ့တာလို့ဒေးမတ်လုံခြုံရေးနဲ့ထောက်လှမ်းရေးဌာနအကြီးအကဲ Flaming Dryer ကကိုပင်ဟေကင်မြို့မှာကြာသပတေးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ရှားပွေဖော်ထုတ်မှုတွေဆက်လုပ်သွားမယ်လို့ဆိုပါတယ်။ဒေးမတ်နိုင်ငံတွင်ဖမ်းမိထားတဲ့3ဦးကတော့တရားမဝင်နိုင်ငံတကာလူစုကိုင်းတွေဖြစ်တဲ့LDS အဖွဲ့နဲ့ဆက်နွယ်မှုအတွက်ရောဒိမတ်အခြေစိုက် Familia အဖွဲ့ကိုတစ္ဆာကံလှုပ်ရှားမှုအတွက်ပါအကြမ်းဖက်ဥပဒေနဲ့တရားစွဲဆိုတာကြောင့်ထောက်လှမ်းရေးအကြီးအကဲဒရိုင်ယာကပြောဆိုပါတယ်ဒိမတ်နိုင်ငံတွင်းမှာဒီ
ပြောဆိုလိုက်တာနဲ့ပတ်သက်ပြီးအစ္စရေးနိုင်ငံကလည်းဒီလုံဆောင်မှုတွေဟာဟာမတ်စ်အဖွဲ့နဲ့ချိတ်ဆက်မှုရှိတယ်လို့ဆွဆွဲပြောဆိုထားပါတယ်ခင်ဗျာ
ပြောပြသွားတာပါခင်ဗျာအခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပါမယ်ပထမအဆုံးအနေနဲ့ကတော့ကရင်ပြည်နယ်ကော့ဂရိတ်မှာစစ်ကောင်စီတပ်တွေနဲ့ KNL PDF ဖူးပေါင်းတပ်တွေကြားတပတ်ကျော်ကြာတိုက်ပွဲတွေပြင်းထန်နေပြီးနှစ်ဖက်ပစ်ခတ်မှုတွေအပြင်စစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်အရသာတွေထိခိုက်သေဆုံးသူ20ကျော်နေပြီလို့စစ်ဘေးဒုက္ခသည်တွေကိုကူညီတဲ့အဖွဲ့တွေကပြောပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှကပြောပြပေးမှာပါ
ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာနိုဝင်ဘာလ30ရက်နေ့ကစပြီးကော့ဂရိတ်မြို့နယ်အတွင်းကစစ်ကောင်စီရဲ့တပ်စခန်းတွေကိုကရင်မျိုးသားလူမျိုးရေးတပ်မတော် KNL PDF ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းအရက်သားတွေနေထိုင်နေတဲ့ကျေးရွာတွေပါမကျန်းလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်တာတွေအကြိမ်ကြိမ်လုပ်ခဲ့တာပါနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာတွေကလည်းမြို့ပေါ်လူနေရပ်ကွက်တွေကျေးရွာတွေနှမ်းမှာဖြစ်တဲ့အတွက်နှစ်ဖက်ပြစ်ခတ်မှုတွေလည်းရှိခဲ့ပါတယ်နှစ်ဖက်အတွင်းမှာတော့အရက်သားဒေသခံတွေ20ကျော်တိတ်ဆုံးခဲ့ရတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပါတယ်ကရင်ငင်းညာရေးအထောက်အပံ့ကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလင်းကပေါ်ကလည်းအတီးပြုတ်ခဲ့ပြီးဆယ်ကနန်းနဲ့တိတ်ဆုံးတာတွေရှိခဲ့တယ်ဆိုပြီးပြောပါတယ
်နှစ်ဖက်တိုက်ပွဲတော့ပုံမှန်ထိထိဆက်ပွဲတော့နေ့စဉ်နေ့တိုင်းဖြစ်နေတယ်နေတာမျိုးရှိပါလိမ့်အဲဒါကတော့အဲ့ဒီဆက်ဆက်ပြီးတော့မှအဲ့ဒီလက်နေကြီးလို့ဒီလိုကပါလာတာအဲ့လိုဆိုလို့လည်းအရက်သားတွေကပို့ထိခိုက်ပြီးစောင်းတာပေါ့ကျွန်တော်ဆိုင်ကနေတော့ပြောမှဆိုတော့ကောင်းတယ်ထင်တယ်ခင်ဗျာနော်ဒီကျောင်းကတော့ဒီခက်မှန်းလို့မရဘူးကျွန်တော်ဒီကျောင်းဆိုင်ခန့်တော့ပုံများတယ
်ဒီဇင်ဘာလ14ရက်နေ့အထိကော့ဂရိတ်မြို့နယ်နဲ့အနီးပတ်ဝန်းကျင်ကျေးရွာတွေစီးဖို့စစ်ကောင်စီဘက်ကကင်းထောက်လေရင်ပြန်တန်းတာတွေလက်နက်ကြီးနဲ့ပြစ်ခတ်တာတွေဆက်လုပ်နေပြီးဒေသခံတွေတောင်းနေချီပြီးဘေးလွရာကိုထွက်ပြေးနေရပါတယ်ကရင်မျိုးသားစီယုံထိန်းချုပ်ရာတမ6နည်းမြေထဲမှာတော့ကော့ဂရိတ်မြို့နယ်တိုက်ပွဲပြင်းထန်တဲ့အတွက်စစ်ဘေးရှောင်သူ 9,000 လောက်ထွက်ပြေးနေရပြီးအဲ့ဒီထဲကအရေးပေါ်စားနပ်ရိက္ခာလိုအပ်နေတဲ့စစ်ဘေးရှောင်3,000ထက်မနည်းရှိတယ်လို့လဲစောလေးကပေါ်ကပြောပါတယ
်ပြင်းထန်မှာတော့တချို့စစ်ဘေးရှောင်တွေစားနပ်ရှိရည်ရှိနေတယ်ဒါပေမဲ့တကယ်အရေးပေါ်ပေါ့နော်အရေးပေါ်ဆိုတာကဘဝစားစရာတောက်စရာအရင်ခက်ခဲနေတဲ့စစ်ဘေးရှောင်ပါဒီတမ6ပဲမှာပေါ့နော်အခုကျွန်တော်တို့ခေါ်တာတော့ဒီပြရပေါ့ဒီပြရဆိုတော့ကော့ဂရိတ်ဆိုင်ပေါ့နော်အခုကော့ဂရိတ်ဆိုင်မှာတော့ဒီရေ90တော့3ကောင်းရှိတယ်ပြည်အဲ့ဒါအနည်းဆုံးခန့်မှန်းနေပြည်အဲ့ဒါတော့ယူပေါ့ဆောင်းရည်ကလိုအပ်နေတာပေါ့နော
်နှစ်ပတ်အတွင်းနှစ်ပတ်တိုက်ပွဲတွေကြောင့်အရက်သားတွေရဲ့နေအိမ်အဆောက်အဦတွေဈေးဆိုင်တွေယာနဲ့ချီပြီးပျက်စီးခဲ့ရပါတယ်လက်နက်ကြီးနဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေအတွင်းဒီကြောင်ကနေဘုံကျဲတက်ခိုက်မှုတွေအတွင်ဒေသခံတွေဟာဒဏ်ရာရတာတောင်စေကုသဝယ်မရပဲတေဆုံးရတာတွေအပြင်ဖုန်းနဲ့အင်တာနက်ထက်တောက်မှုညမထွက်ရမိတ်ထုတ်ပြန်ထားတဲ့အတွက်ကြောင့်လဲဖက်ပြေးနေကြရတဲ့မိသားစုတွေအချင်းချင်းတကွဲတပြားနဲ့အဆက်အသွယ်မရတာတွေဖြစ်ပေါ်ခဲ့ရတယ်လို့လဲဒေသခံတွေကပြောပြခဲ့ပါတယ်ရှင်
ပါအခုတော့မလေးရှားရောက်မြန်မာတွေအကြောင်းဆက်လက်ပြောပြပါအောင်မယ်ကိုနိုင်ငံမှာနိုင်ငံရေးစီးပွားရေးအခက်အခဲတွေကြောင့်တိုင်းတစ်ပါးမှာမိကိုအလုံးလုံးကင်ကြဖို့တရားမဝင်ထွက်ခွာကြတဲ့မြန်မာနိုင်ငံသားတွေအများဆုံးကြုံတွေ့ရတာကတော့ကိုနဲ့ကိုမိသားစုတွေရဲ့ကျန်းမာရေးနဲ့ပညာရေးအခက်အခဲတွေပဲဖြစ်ကြပါတယ်။မလေးရှားမှာတော့မြန်မာပြည်သားတွေအတွက်ပညာရေးနဲ့ကျန်းမာရေးအကူအညီတွေပေးနေတဲ့ EHM အဖွဲ့ကတော့ဒီနှစ်အတွင်းအကူအညီတွေပေးရတာပိုများလာတယ်လို့ပြောဆိုပါတယ်။မညိုညိုလင်ကဒီအကြောင်းအပြည့်စုံကိုကွာလာလမ်ပူကနေပြောပြပေးထားပါတယ်။
အာမြန်မာပြည်က
မြန်မာပြည်လား
ဒီနှစ်ပိုင်းတွေတဲ့မလေးရှားနိုင်ငံမှာမြန်မာပြည်သားတွေဝင်ရောက်နေထိုင်လာမှုများလာတာနဲ့အတူပြောင်းရွှေ့နေထိုင်လာကြတဲ့သူအများစုကလည်းတရားမဝင်နီးလန်းနဲ့ဝင်ရောက်လာကြသူတွေဖြစ်တာကြောင့်သူတို့ရဲ့ကျန်းမာရေးအတူပါလာတဲ့ကလေးတွေရဲ့ပညာသင်ကြားနိုင်ရေးတွေကလည်းအခက်အခဲကြီးကြီးမားမားတွေကြုံလာကြရပါတယ်ဒီအတွက် Education and Healthcare for Myanmar EHM လို့ခေါ်တဲ့မြန်မာပြည်သားတွေအတွက်ပညာရေးနဲ့ကျန်းမာရေးဆိုင်ရာအဖွဲ့အစည်းကတက်အားသင်ွေကူညီပေးနေရတာပ
ါ ဟိုဒီနှစ်ပိုင်းမှာတော့ကျွန်တော်တို့ကဒီကျန်းမာရေးနဲ့ပညာရေးဆိုင်ရာကိစ္စတွေကိုပို့ပြီးတော့လှုပ်ဖြစ်တယ်ပေါ့နော်လှုပ်ဖြစ်တယ်ဆိုတာဒီမြန်မာပြည်သားကနေအကြောင်းမျိုးကြောင့်ဝင်လာတဲ့ကလေးတွေပေါ့ကလေးတွေရဲ့အတွက်ကတော့ကျွန်တော်တို့ကပညာရေးဆိုင်ရာကိစ္စတွေကို ပို့ပြီးထောက်ပံ့ပေးတယ်။အာလူကြီးတွေကြတော့လည်းကလေးရောလူကြီးရောပါပဲဒီကျမကြီးဆိုင်ရာကိစ္စတွေကိုကျွန်တော်တို့ထောက်ပံ့ပေးတယ်။ဘယ်လိုထောက်ပံ့ပေးလဲဆိုတော့ညသောအားဖြင့်လောလောဆယ်မလေးရှားမှာဒီ work permit မရှိဘူး၊တရားဝင်ထောက်ထားတခုခုမရှိဘူးဆိုရင်စေရင်စေခံပြဖို့အခက်အခဲလေးရှိတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ဒီ ESM အနေနဲ့ကတော့ကျွန်တော်တို့ရဲ့ဒီ ESM မှာကလေးတွေကိုထုတ်ပေးတယ်။အဲ့တော့သူတို့စေရင်စေခံပြဖို့အတွက် ID card တခုအနေနဲ့သုံးပြုလို့ရပါပေါ့။အဲ့ဒီအရောဆိုကျွန်တော်တို့ဦးစားပေးပြီးလုပ်ဖြစ်တယ်။ဒုတိယပညာရေးအနေနဲ့ကကျွန်တော်တို့ဒီမှာမလေးရှားမှာအာ private ကျောင်းလေးတွေရှိတယ်ပေါ့နော်ကိုတူကိုတာရက်တည်နေရတဲ့ကျောင်းလေးတွေကိုကျွန်တော်တို့ရေးချင်တင်းနေတယ်လာစဉ်ထောက်ပံ့ကူညီပေးနေပါတယ်ပါအာနောက်တစ်ခုကတော့နာယီပေါ့ဒီနိုင်ငံမှာနာယီကိစ္စလည်းအမှန်တန်ခက်ခဲပါတယ်ငွေကုန်ကြီးကြလည်းများတယ်အဲ့တော့အခက်ခဲရှိနေတဲ့နာယီတွေကိုလည်းကျွန်တော်တို့ရေးချင်ပြီးတော့ကူညီပြီးတော့နာယီပြီးနောက်တော့ကူညီပေးနေပါတယ်
ဒီဖွဲ့စည်းကိုနော်ဝေနိုင်ငံမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးအခုဆိုရင်မလေးရှားနိုင်ငံမှာသာမကစင်ကာပူနဲ့ထိုင်းနိုင်ငံတွေမှာပါရှိနေတာဖြစ်ပြီးတော့ကိုတူကိုထအဖွဲ့စည်းတစ်ခုလည်းဖြစ်ပါတယ
်။ဒီဒုက္ခရောက်တဲ့ပညာရေးကျမ်းမာရေးအတွက်ကိုတရားရှိအောင်ဆိုရင်ကျွန်တော်တို့ဒီကျွန်တော်တို့ပဲပေါ့နော်စိတ်ကြီးကိုယ်တူနဲ့အလူကူညီဆောက်ရှောက်ရှင်တဲ့လူတွေကဒီမှာကျွန်တော်တို့အလူလာတယ်ပေါ့နော်အလူလေးအလူငွေထည့်ပေါ့နော်အဲရတဲ့ငွေနဲ့လည်းကျွန်တော်တို့ထောက်ပတ်ပါလေနောက်တစ်ခုအနေနဲ့ကျွန်တော်တို့ဒီဘောလုံးပွဲတွေနဲ့ဒီဘောလုံးပွဲလုပ်ပြီးတော့နော်ရန်ကုန်ကိုရှာပါတယ်ခင်ဗျာနောက်တစ်ခုကတော့ကျွန်တော်တို့ဒီအခါအလောက်ဆိုပါနော်ဒီတန်ဆမ်းမဲ့လက်မှတ်လေးတွေကိုလည်းရောင်းပြီးတော့ရန်ကုန်ကိုရှာပါတယ်ခင်ဗျာနောက်ဆုံးတစ်နှစ်ကိုပေါ့တစ်ခါလောက်ဖြစ်နေဖြစ်နိုင်တစ်ခါနှစ်ခါလောက်ပေါ့နော်ကျွန်တော်တို့ခီးသွားပြီးတော့အပြော်ခီးပေါ့နော်သွားပြီးအဲ့အတွက်အကရလာတဲ့ပတ်စံကိုလည်းကျွန်တော်တို့မြန်မာပြည်ပညာရေးကျန်းမာရေးအတွက်လိုတဲ့နေရာတွေကိုကျွန်တော်တို့လှူပါတယ်ခင်ဗျာ
မလေးရှားမှာအထောက်ထားမဲ့ဖြစ်နေရတဲ့မြန်မာပြည်သားတွေအတွက်တော့ဒီအဖွဲ့ကအားကိုးစရာတစ်ခုဖြစ်နေတာပါအ
ာကျမကအခုဒီဆီယနာတင်တဲ့အချိန်မှာကျမရဲ့မိခင်နဲ့ကျမရဲ့တူလေးပေါ့အာဒီဟိုမလေးရှားကိုဆိုရင်ပြေးခဲ့ရတော့ပေါ့ဒါပြေးခဲ့ရတော့ပေါ့နော်ကျမတို့ဒီမှာစစ်တီဖြစ်နေတော့ပြေးခဲ့ရတယ်အဲ့တော့ကျမတူလေးဆိုလို့ရှိရင်ကျောင်းဒီမှာဆက်နေမှုအတွက်ဒီအထောက်ထားတစ်ခုခုရှိရတော့ပေါ့နော်အဲ့တော့ကျမဒီနိုင်ငံအစိုးရအကြောင်းလေးတော့မထားနိုင်ပါဘူးအဲ့ဒါကြောင့်မို့ကျမတို့ဒီမလေးရှားမှာရှိတဲ့ UN ရဲ့အကြောင်းကိုသွားတဲ့အချိန်မှာကျမတို့ကတိုင်းရင်းသားမဟုတ်ဘူးမြန်မာစစ်တွေဖြစ်တဲ့အတွက်ထောက်ထားတူကိုင်မှုတွေကတိုင်းရင်းသားကပ်ပဲရှိတိုင်းရင်းသားကပ်ပဲရတော့ဒါပေမဲ့ကျမကမြန်မာစစ်တွေဖြစ်တဲ့အတွက်ဒီကျမရင်းနေပညာရေးဒီ Asian Cup ကိုကျမလုပ်ခဲ့တာပေါ့အဲ့ခါကျမဒီအကြောင်းအပ်လို့ရတော့ပေါ့နော်ဒီ UN အကြောင်းပေါ့ပြီးတော့ကျမမိခင်ကြီးဆိုလို့ရှိရင်လည်းကျမရေးမကောင်းတဲ့အတွက်ဒီမှာစေုံစင်းကသွားထောက်ထားတခုလို့ရတယ်ဖြင့်ကျမတို့ကဘာထောက်ထားမှရှိတဲ့အတွက်ဒီ Asian Cup ကိုကျမလုပ်ခဲ့ရတော့ပေါ့အဲ့ခါကျမဒီကနဲ့သွားမိရပါလိမ့်။အာမမတယောက်ခုမှုဆိုတော့ကျမတို့ရဲ့ဒီအချက်အလက်အသက်ဒီဟာပြရတယ်မမကြီးပြရပါလိမ့်ရှင်။အာမမကြီးပြပြီးလို့ရှိရှင်။ဒီစီရင်စင်ကသွားတဲ့ခါကြလို့ရှိရင်လည်းကျမတို့ဒီမတက်နိုင်ဘူးဆိုလို့ရှိရင်တို့ကတချွတ်တဝက်ကိုထောက်ပံ့ပါလိမ့်ရှင်ဒီအစင်းရနေပြီးတော့ဟုတ်ကဲ့ရှင်။
လုံးလုံးစင်မှာတော့အဖွဲ့အနေနဲ့မလေးရှားမှာတရားဝင်မဟုတ်ပင်မဲ့တရားဝင်အဖွဲ့အစည်းတစ်ခုအဖြစ်ရပ်တည်လာနိုင်အောင်တော့ကြိုးပမ်းနေကြတာပါ။
ခုလောလောဆယ်တော့ကျွန်တော်တို့ဒီအဖွဲ့ကိုတရားဝင်ဒီ NGO အဖွဲ့အစည်းဖြစ်ဖို့အတွက်မှတ်ပုံတင်ဖို့အတွက်ကျွန်တော်တို့စူးစမ်းနေပါတယ်စူးစမ်းနေတော့ကျွန်တော်တို့မှာဒီမလေးရှားပေါ့မလေးရှား local တွေအတိုင်းအတာတစ်ခုထိပါဝင်ရဖို့ရှိတယ်အဲ့ဒါလည်းကျွန်တော်တို့အခုလုပ်နေစေ land drop မှာ stay processing မှာเนาะအဲ့ land drop မှာရောက်နေပြီအဲ့တော့ကျွန်တော်တို့တရားဝင်အဖွဲ့အစည်းနေနဲ့တရားဝင်ရက်တည်ပြီးတော့ပို့ပြီးတော့ဒီဒုက္ခရောက်နေတဲ့လူတွေရဲ့ရှေ့ပြောင်းလုပ်သမားတွေရဲ့ကျန်းမာရေးပညာရေးဆိုင်ရာကိစ္စတွေကိုအရင်ရတဲ့ပို့ပြီးတော့ထီထီရအောင်လုပ်နိုင်ဖို့အတွက်ကျွန်တော်တို့တရားဝင်အဖွဲ့အစည်းအတွက်ရက်တည်နိုင်ဖို့ပေါ့เนาะတရားဝင်အဖွဲ့အစည်းဖြစ်လာဖို့အတွက်ကျွန်တော်တို့စူးစမ်းပါ
တယ် EHM အဖွဲ့အနေနဲ့ရောက်တဲ့နေရာမှာရှိတဲ့မြန်မာပြည်သားတွေအတွေ့တက်နိုင်တဲ့ရွေးကူညီဆောင်ရွက်ပေးနေမှာဖြစ်ပြီးမြန်မာပြည်ပြောင်းလဲသွားတဲ့အချိန်မှာလည်းမြန်မာပြည်ရဲ့ပညာရေးနဲ့ကျန်းမာရေးဆိုင်ရာကဏ္ဍတွေပြန်လည်ထူထောင်နိုင်ရေးအတွက်တတ်တအားပါဝင်ကူညီသွားမှာဖြစ်တယ်လို့လည်းအဖွဲ့ရဲ့တာဝန်ရှိသူတွေကပြောဆိုကြပါတယ်ရှင်။ကျွန်မညညလွယ်မှာ
မညညလွယ်ပြောပြသွားတာပါ။ဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပါအောင်မယ်။ဟာမတ်စစ်သွေးကြတွေကိုတိုက်ခတ်နေတဲ့အစ္စရေးထိုးစစ်အတွင်ပါလိုက်စတိုင်းအရသာထိခိုက်သေဆုံးမှုတွေရှိတာကြောင့်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အစိုးရအပေါ်မှာအမေရိကန်ပြည်သူတွေကန့်ကွက်လာကြပါတယ်။အစ္စရေးအနေနဲ့လက်ရှိပုံစံကိုမပြောင်းလဲဘူးဆိုလို့ရှိရင်နိုင်ငံတကာထောက်ခံမှုတွေဆုံးရှုံးနိုင်တယ်လို့သမ္မတဘိုင်ဒန်ကလည်းပြောဆိုတာရှိပါတယ်။ VOA သတင်းတောက်စင်ဒီစိန်သတင်းပြုပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြပေးမှာဖြစ်ပါတယ်။
ဣသရီနဲ့ဘာလစိုင်းကြဖြစ်ပွားခဲ့တဲ့မြေပိုင်ဆိုင်မှုနဲ့ဘာလာရေးအထွတ်မြတ်ထားရနေရာတွေနဲ့ပတ်သက်တဲ့အငင်းပွားမှုတွေကိုပိုင်နယ်မြေထင်းကျော်ရေးကိစ္စတွေမှာအမေရိကန်ပြည်ထောင်စုကကြားဝင်ပြီးဆယ်စုနှစ်နဲ့ချီစေ့ဆက်ဖို့ကြိုးပမ်းခဲ့ပါတယ်။ ထောင်ကွာကိုဆက်သုံးခုနှစ်ကအင်ဂျီရိုမှာအစ္စရေးဝင်ကြီးချုပ်အောင်ရစ်ဆာရော်ဘင်နဲ့တွေ့ဆုံပြီးပါလက်စတိုင်းလူမျိုးရေးအဖွဲ့
Now the Palestinians got to get their act together.
ပါလက်စတိုင်းကောင်ဆောင်တဲ့အောက်မှာဖြစ်ရမယ်လို့သူကမြင်ပါတယ်။နောက်တစ်ခါပါလက်စတိုင်းကောင်ဆောင်တဲ့အောက်မှာဖြစ်ရမယ်လို့သူကမြင်ပါတယ်။နောက်တစ်ခါပါလက်စတိုင်းကောင်ဆောင်တဲ့အောက်မှာဖြစ်ရမယ်လို့သူကမြင်ပါတယ်။နောက်တစ်ခါပါလက်စတိုင်းကောင်ဆောင်တဲ့အောက်မှာဖြစ်ရမယ်လို့သူကမြင်ပါတယ်။နောက်တစ်ခါပါလက်စတိုင်းကောင်ဆောင်တဲ့အောက်မှာဖြစ်ရမယ်လို့သူကမြင်ပါတယ်။နောက်တစ်ခါပါလ American Israel Sasan Yiga, Sadai Sulu, Pobido, Pionle La, Lutuga, Mimare, Tupin Tabra, Joe Biden, Bega, Pionle Lara, Utuga, Yora.
Joe Biden alone,
Tamara Joe Biden Gale, the Cha Kid, the American Tamara de Lube, Turoha, Israel, the Maima, Turogure, Bawinde, Duilu, Tama Tajaraba, Winijo Dui, the Cha Gonzo, Rine Sasan Yiha, Sazuni Ne Chija, Turangere Sasan Yiba. Aku Brivika Sapchide Chimale, Sipchibwani de Niago, Kurain Dame Subi, Miyamaka, Piogeraba.
American Birazuda, Champe, Webby, Dametari, Hamas, Sidri Jari, Israel and Ganda, Tonya, Lago, Tapchabi, Niajo, Dizagan, Tip, Jambi, Swegere, Ottawa, Kone, Champemu, B, Shabai, Dumawe, Tabra, Joe Biden, Israel, Winjijo, Benjamin Netanyahu, Dwayo, B, Tristan, Abigavari. American Piranzua, Israel, Mirazi, Tokani, Rejal, Tabra, Joe Biden, Takat, Lele, Biogevari. Time and Nala Jareka, Hamas of White Angel Dari, Gaza, Gamyangu, Israel, Pega, Ponja de Kedi, Palestine, Gidu, Natana, Ume, Mepikedlu, Luri, Taunachi, Disongedlu, Maram, Tigate, and Yagevari. Sazunichi Jagere, see Bribakari, De, Pubiro, Twitter, than you decamuri, Pobokerava. Tajana Israel Bega, Beduwam Kwejawe, Gaza, Bonja Dekani Re, the Chanang Yanni Israel, Mutokan of Surahu, Tabra Juba Denga, Nangaye Lucian Rishimama, Winkan Biosu Layavari, Israel Winjijo, Benjamin Naranyahu Nine, Duet Wara Demare, Suya Pueu, Kindrebum Jolle Demilole, Tabra Baitanga Biovari. Megan Birazu, New York Munich, the Cham Yujiri, Ma Taunachi, Megan Lamo Trebi, Hamas go take it, Israel Tose, Dwe, Palestine Giduri, the Songa, Pia, Poma, Kangwe, Santa Biagi Javari. The Cho, Amy Rodan, Nanganjai, Winjitana, Wendanile, the Kaysama, two same Gong Chijabu, Yavari. The Choa, Gangwade, John Sari, Lema, Yitu, Bibu, Nijazalu, the Chosuin, Tawangani, Notre Dame, Pilavari.
People on the inside of the State Department have been watching our policy towards Israel for many years.
American Pirazuma, Gaza Dida, Israel, Tuzigu, Sanjin, and Sanabia, where he, Bobo Nijimawe, Israel, Token, De, Ju Sanji, the Warari, Shokjari, Sanabia, where he gale, Noem Balale, Dre, Washington, Muroma, Luzulu, in it, Boboke, Chamakria.
Good thing I hope you have got Tarabakma, celebrate a Bingla, Ditch, Pega, Chinego, Timbia Baume. Dubai ma chimbare kula tamaga yadi uru sanya thaiti nila gama pidu chama yego patama uzong achin phie tiyet tamma swin ne ka ja bare akulo achin ne ma be bangladesh nanga ma do 2023 khu ne atwin chin chang phit de twin lon tokwe yoga go aso wa song khan za ka ya bare ab tadin saung ma de bok go achi khan bi ku ngain chan e ga pyo pya ma ba
abu ha sanga wan ne pu swe ne ya du ba 6 ne khwe ayue ta phit tu Dasfin Anefka, Natown Set Thungune Te, Bangladesh Ma Chiche Picket, Twin Tokuyoga, Kusa Kabi, Zalai Ladunga, Tisungabare, တခြားကလေးနှစ်ယောက်လည်းရှိသေးတဲ့အသက်53နှစ်အရွယ်သတင်းတောက်သူဖြစ်သူဟာဆန်ရှီကိုဝမ်းနည်းပွဲအဖြစ်ဆိုကြီးကခင်လင်မြန်မြန်နဲ့ပဲရောက်လာခဲ့ပြီးကူကယ်ရမယ့်ဖြစ်ခဲ့ရပါလေ။သားဖြစ်သူအာနက်အပြင်းဖျားချိန်မှာမိသားစုကသူ့ကိုမြို့တော်ဒကာရဲ့စင်ကြင်ပုံးကဆေးရုံကိုအပြေးပို့ခဲ့ပါလေ။အဲ့ဒီမှာကလူနာတွေတဖွဲ့ဖွဲ့ဝဲလာနေလို့လူတွေပြစ်ကြက်နေကကတဲ့မလုံးမလောက်ဖြစ်နေပါလေ။အဲ့ဒီမှာနှစ်ရက်ထားပြီးကုပေမဲ့ချင်းနေပိုးဆိုးလာလို့အထူးချက်မှတ်ကုသဆောင်ရှိတဲ့နမေကျော်ဒကာဆေးကောလိပ်ဆေးရုံကိုအမြန်ပို့ကုပေမဲ့နောက်ရက်မှာပဲအာနက်ဖလီအသက်ဆုံးရှုံးခဲ့ရပါတယ
်။အဆောတော့ critical moment ချီလို့
ညာပိုင်းတွေကပိုဆိုးပါတယ်။ဆရာဝန်တွေရဲ့အကူအညီဘာမှမရပါဘူး။ကျွန်တော်ဌာနပေါင်းစုံကိုပြေးပြီး6ဖက်မတက်နီးမျိုးစုံနဲ့အကူအညီတောင်းခဲ့ပါတယ်။ဒီလိုနာမည်ကြီးဆေးရုံမျိုးရဲ့ကလေးအထူးကျက်မှတ်ကုသဆောင်မှာဆရာဝန်တယောက်မှမရှိတာကဒေါသထွက်စရာပါ။၄နာရီကြာတဲ့အထိကျွန်တော်သားကဆေးမကုရပါဘူး။
လူသန်း160ကျော်ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာ2023ခုနှစ်အတွင်းလူ2သိန်းခွဲကျော်ကျွလွန်တုတ်ကွေးရောဂါဆန်ကျင်တွင်ဖြစ်ခဲ့ပြီးလူပေါင်း1200ကျော်သေဆုံးခဲ့ပါတယ်။ဒီကိန်းဂဏန်းကကျန်းမာရေးဌာနကိုရှောက်လာတဲ့လူနာအရေအတွက်ပဲရှိပါသေးတယ်။အမှန်တကယ်ဖြစ်ပွားသေဆုံးနှုန်းကတိတယ်ပိုနိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။အရင်ကအများဆုံးဆန်ကျင်တင်ခဲ့တဲ့2022ခုနှစ်တစ်နှစ်ပတ်လုံးမှာတော့သေသူအရေအတွက်က281ယောက်ပဲရှိခဲ့တာပါ။ကျွလွန်တကွေးဟာအပူပိုင်းဒေသတွေမှာအဖြစ်များပြီးအဖျားကြီးခေါင်းကိုက်ပြုတ်အန္တရာယ်ဖြစ်သလိုကြက်သားနာကျင်တာတွေဖြစ်လျက်ရှိပြီးအပြင်းထန်ဆုံးအခြေအနေမျိုးမှာအသက်သေဆုံးတဲ့အထိဖြစ်စေတဲ့ကိုရင်းသွေးရိုတာဖြစ်ပါတယ်။အထူးသဖြင့်ပြည်သူ့ကျန်းမာရေးဆောင်ရှောက်မှုစနစ်အားနည်းတဲ့ကျေးလက်ဒေသတွေမှာကူးစက်ခံရသူပိုများပါတယ်။အာဏာပိုင်တွေဘက်ကတော့ချင်းနှိမ်နှင်းရေးအရေးပေါ်အဖွဲ့တွေဖြန့်ချထားပြီးကျွလွန်တကွေးကူးစက်စေတဲ့ AIDS လို့ခေါ်တဲ့ချင်းကြားချင်းပုံးတွေကိုနှိမ်နှင်းမှုကြိုးစားပါတယ်။ဒါပေမဲ့ချင်းပေါက်ပွားမှုကိုထိ ंछ ုပ်အောင်မှာနှိမ့်နှိုင်းဆောင်ရွက်တာတွေအားနည်းလို့သူသဖြင့်မြို့ကြီးတွေရဲ့အပြင်ဘက်မှာယောဂဖြစ်ပွားမှုပုံမှန်မြင့်မားစေတယ်လို့ဟာဆန်ကပြောပါတယ
်။ကျွန်တော်ဘာပုစတ်ပနေနိုင်ဒရိနေ့စ်ဘာပုစတ်ကြီ
းကျွန်တော်တို့စီမှာပိုးသတ်ဆေးဖြန်းတာတွေမရှိပါဘူး။ဒီအတွက်စီမံဆောင်ရွက်တာမျိုးလည်းမတွေ့ရပါဘူး။ရေနှုံမြောင်းစနစ်ကလည်းအလွန်ညံ့ဖျင်းပြီးအရည်အသွေးကအလွန်နှိမ့်ကြပါတယ်
။သွေးလွန်တုတ်ကွေးဇီကာဗိုင်းရပ်စ်စင်တုတ်ကွေးလို့ခေါ်တဲ့ချန်ကင်ဂူညာယောဂါနဲ့ချင်းကနေပဲကူးတဲ့ yellow fever လို့ခေါ်တဲ့အဝါရောင်အဖျားယောဂါတွေဟာရာသီဥတုဖောက်ပြန်မှုကြောင့်ပိုပြီးလှင်လင်းမြန်မြန်နဲ့ကူးစက်ပြန့်နှံ့နေကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကမကြာသေးခင်ကပဲသတိပေးထားပါတယ်။ရာသီဥတုဖောက်ပြန်မှုကြောင့်မီးရိုးဖလာပုံမှန်မိုးရွာသွန်းတဲ့ပုံစံတွေပြင်းပြီးပြင်းထန်တဲ့ရာသီဥတုအခြေအနေကချင်းပေါက်ဖွားမှုနဲ့ဆူထိုင်းစတွေကိုမြင့်စေပါတယ်။အဲ့ဒီလိုရာသီဥတုပုံစံမျိုးကြာရှည်လာတာကယောဂါသယ်ဆောင်တဲ့ချင်းတွေပြန့်ပွားနှုန်းကိုကြာမြင့်စေပြီးနောက်ဆက်တွဲဖြစ်ယောဂဖြစ်ပွားနှုံးနဲ့မြင့်လာတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ဂျာဟန်ကင်နာဂါတက်ကတိုကဆေးဘက်ဆိုင်ရာအင်းဆက်ပူမွားဗေဒပညာရှင်ပမောက်ခကာဗီရူဘာရှားကတော့ဘင်္ဂလားဒေ့ရှ်မှာယာတိလိုက်သွေးလွန်တုတ်ကွေးဖြစ်ပွားမှုတိုးလာတာကယာတိလူပြောင်းလဲမှုကအရေးပါတဲ့အခန်းကဏ္ဍကပါဝင်နေတယ်လို့ပြောပါတယ်။အေဒစ်ချင်တွေယောဂပုံသဏ္ဍာန်နဲ့ယာတိဥတုအပူချိန်ပုံစံတွေကြားမှာဆက်ဆက်မှုတွေရှိနေတယ်လို့သူကဆိုပါတယ်
။ There is a linkage between theclimatic factor
ကြာရီဥတုပြောင်းလဲမှုနဲ့ပိုးမွားကသဆင့်ကူးစက်တဲ့ယောဂါတွေကအတော့ကိုဆက်ဆက်မှုရှိပါတယ်အထူးသဖြင့်အပူချိန်ဆူထိုင်းစမိုးရေချိန်တွေနဲ့ဆက်ဆက်မှုရှိပါတယ်ဒီမိုးလေဝသဆိုင်ရာအဓိကအကြောင်းရင်းကြီးသုံးခုက80ချင်ပေါက်ဖွားမှုအပြင်ပိုးတွေကြီးထွားဖွံ့ဖြိုးမှုကိုဖြစ်စေပါတယ
်တကယ်တော့ဘင်္ဂလားဒေ့ရှ်လိုနိုင်ငံမျိုးမှာသွေးလွန်တုတ်ကွေးယောဂါကအသက်ဆန်းတော့မဟုတ်ပါဘူးပြင်းထန်တဲ့မုတ်တုံရာသီကြောင့်ပိုးမွားကနေကူးတဲ့သွေးလွန်တုတ်ကွေးယောဂါကနှစ်စဉ်တိုင်းဖြစ်လေရှိတာပါဒါပေမဲ့ပြီးခဲ့တဲ့နှစ်နှစ်အတွင်းယောဂါကြောင့်သေဆုံးခဲ့ရသူအရေအတွက်ကတော့မမျှော်လင့်ထားတဲ့ပမာဏဖြစ်ခဲ့ရတယ်လို့ဟာဆန်ကပြောပါတယ
်။ယတုဒိစ္စတိအဲ့ဒါဆိုလေအမတ်ချိုတိုကလည်းအမီယာဆိုလေ
ဒီနှစ်မှာလည်းကလေးတွေဖျားနာပြီးသေဆုံးတာတွေပိုများလာပါတယ်။ COVID-19 ကယောဂါတုံးကလူတွေပိုးသေးမယ်ထင်ခဲ့တာတကယ်တမ်းကျတော့ကိုဗစ်သက်ရောက်မှုကကျွန်တော်တို့တွေးထားသလောက်အများကြီးမထိခိုက်ပါဘူး။ဒါပေမဲ့သွေးလွန်တုတ်ကွေးယောဂါကိုတော့ဘယ်လိုမှမဖြေရှင်းနိုင်ပါဘူး။
သွေးလွန်တုတ်ကွေးယောဂါကူးစက်မှုမြင့်နေတာကိုထိ ंछ ုံနိုင်မှုဘင်္ဂလားဒေ့ရှ်နိုင်ငံတဝန်းကအစိုးရစီရင်နေမှာသွေးလွန်တုတ်ကွေးယောဂါသီးသန့်ကုသဆောင်တွေဖွင့်ထားပါတယ်။ဒါပေမဲ့တချို့ဆရာဝန်နဲ့သူနာပြုတွေမှာယောဂါကုသဖို့အတွေ့အကြုံလုံးလုံးလောက်မရှိသလိုလေ့ကျင့်သင်ကြားထားတာမျိုးလည်းမရှိကြောင်းကျွမ်းကျင်သူတွေကထောက်ပြပါတယ်။ဒူဘိုင်းမှာကျင်းပခဲ့တဲ့ COP28 လို့ခေါ်တဲ့ရာသီဥတုဆိုင်ရာဆွေးနွေးပွဲအတွင်းမှာတော့ဘင်္ဂလားဒေ့ရှ်လိုနိုင်ငံတွေကကျန်းမာရေးကဏ္ဍကိုရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးအဓိကစိတ်ပိုင်းတစ်ခုဖြစ်ရှုမြင်ကြပြီးကျန်းမာရေးအတွက်ပိုပြီးကောင်းအောင်မွန်တဲ့သုံးစွဲဖို့အရေးကြီးတယ်လို့ပြောကြပါတယ်။ဘင်္ဂလားဒေ့ရှ်လိုနိုင်ငံတွေမှာရာသီဥတုနဲ့ဆက်နွယ်နေတဲ့ကျန်းမာရေးဆိုင်ရာထိခိုက်မှုတွေကိုတတိယအောက်ခိုင်တွဲဖြစ်ရှင်းနိုင်မဲ့မဟာဗျူဟာတွေချဖို့လိုနေတယ်လို့လည်းကမ္ဘာ့ဘဏ်ကထောက်ပြထားပါတယ်။ ဒီထဲမှာယောဂကူးစက်မှုကြိုတင်သတိပေးစနစ်တွေဖော်ဆောင်တာကျမရဲ့ဝန်ထမ်းတွေကိုလက်ချင်တင်ကြားပေးတာနဲ့ကာဝယ်ဆေးတူလောင်တဲ့အေးကန်းတွေအဆင့်မြင့်တင်တာအပါအဝင်ကာဝယ်ဆေးထိုးလုပ်ငန်းစဉ်တွေတိုးချဲ့ဖို့နဲ့တခြားအရေးကြီးပစ္စည်းကိရိယာတွေအဆင့်မြင့်တာတွေပါဝင်ပါတယ်။ဟာဆန်နုတ်လိုကလေးမိဘတွေကတော့နှစ်စဉ်ရင်ဆိုင်နေရတဲ့ရာသီသွေးလွန်တုပ်ကွေးယောဂကိုနိုင်နိုင်နင်းနင်းနဲ့ထိမ့်ချုပ်နိုင်ဖို့မျှော်လင့်လို့နေပါတယ်။
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အကျက်အကျဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကကလေးလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
မင်္ဂလာပါခင်ဗျာ VOA ရဲ့တောက်ကြနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရေဒီယိုအသံလွင့်အစီအစဉ်တွေကိုတော့လိုင်းနိုမီတာ32 49နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာတော်တာဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့ပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေး37ချမ်းမာရေးတိုင်းရင်သတင်းလော်စတဲ့အစီအစဉ်တွေကိုတင်ဆက်ပါမယ်အဲ့ဒီအထက်ကမှအရင်ဆုံးအနေနဲ့ဦးအောင်ခင်တင်ဆက်တဲ့မြမအရေး37အစီအစဉ်ကိုတင်ပြပါမယ်စစ်ကောင်စီနဲ့စစ်တပ်လက်အောက်ခံနေကြားဆောင်တပ်တွေကိုကျိုးစီးပွားကိုသာဦးစားပေးခဲ့ကြတဲ့အတွက်ဆိုရတဲ့အကျိုးဆက်တွေပေါ်ပေါက်လာပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ
်စီဆိုးရလှုပ်ထားတဲ့အပြည့်ရသဘောတူချက်ကိုချိုးဖျက်တဲ့2009ခုနှစ်ကိုကန့်စစ်ပွဲကိုဦးဆောင်သူဟာလက်ရှိစစ်ကောင်စီဥက္ကဋ္ဌမင်းအောင်နိုင်ဖြစ်ပါလေ။ဖုန်ချရှင်ကိုတိုက်ထုတ်ရမှာကူတဲ့လက်တော့ဘေးလျှောက်ချိန်နဲ့မီးလျှောက်ချမ်းဟာစစ်တပ်ဩဇာကံနေကြားဆောင်တိုက်ရဲ့ခေါင်းဆောင်တွေဖြစ်လာပါလေ။အဲ့ဒီကလေးကလောက်ကင်ဟာစစ်တပ်စီးပွားရှာတဲ့နေမီဖြစ်လာပါလေ။နေကြားဆောင်တက်တီချောင်းရမှာပါဝင်ခဲ့သူတဦးဖြစ်တဲ့လီချိန်ချမ်းကိုစစ်ကောင်စီဥက္ကဋ္ဌကဧကမဟာသီရိပုရမမဏိဇောတာဘွဲ့မနေ့ကချင်းမြင်ပါတယ်။ဒါပေမဲ့တက်ချုပ်ရဲ့လောက်ကင်ခီးကိုတော့အစိုးရမီဒီယာကဖော်ပြလို့မရှိပါဘူး။မနေ့ကလောက်ကင်ကိုသွားတာကိုပုဂ္ဂလိကမီဒီယာအချို့ကသာဖော်ပြပါတယ်။အကြောင်းကတော့တက်ချုပ်ရဲ့ဗန္ဒာရေးမှာလောက်ကင်ဟာအရေးပါနေလို့ပါပဲ။လောက်ကင်ကိုကစီနိုမျိုးတော်အဖြစ်အသွင်ပြောင်းလိုက်သူဟာလီချိန်ချမ်းမှာကချင်းပြည်နယ်မှာကြောက်စိမ့်နှလွင်တရုတ်ပြည်မှာကြောက်စိမ့်ဆက်ယုံစကိုင်းမှာကြောက်မိသွေးတွင်ကိုးကမှာဗီလာမြေဆက်ယုံလားရှုံးမှာကြံကင်းမန္တလေးမှာမြို့သစ်စီမံကိန်းစတဲ့ပြင်လုပ်ငန်းပေါင်း30လောက်လုပ်ကိုင်နေသူဖြစ်ပါတယ
်။ဒါကြောင့်လဲစစ်ကောင်စီဩဇာကံဘာသာရေးအသင်းကိုစံငွေတန်း2000လှူဒါန်းနိုင်တာဖြစ်ပါတယ်။ကိုးကနေကြသောတက်ဟာစစ်ကောင်စီကိုငွေကြေးထောက်ပံ့ပြီးတစ်ဖက်ကလည်းຫນွေဦးဒေါ်လာရေးကိုအကြမ်းဖက်မှုဆိုပြီးတိုက်ခိုက်နှိမ်နှင်းတာမျိုးလှုပ်တက်ပါလေတရုတ်ပြည်ကလာလေသူတွေလောင်းကစားလုပ်နိုင်အောင်ကိုကန့်ခေါင်းဆောင်တွေကစီစဉ်ပေးပါတယ်လီချင်းချံမိသားစုပိုင်တဲ့ Fully Light Casino ဘေးလျှောက်ချိန်မိသားစုပိုင်ဘေးရှမ်း Casino နဲ့ဝေလျှောက်ရင်မိသားစုပိုင်တဲ့ Hanley Casino တွေကိုလောက်ကင်မှာလူသိများကြပါတယ်တရုတ်လူဆိုးကိုင်းနဲ့ပတ်သက်တဲ့ Gobo East Casino ဟာတရုတ်ပြည်သုံးငွေချေစနစ်ကိုသုံးပြီးအွန်လိုင်းကနေလောင်းကစားနိုင်အောင်လုပ်ထားပါတယ်။ကိုကန့်နေရာသောတက်ဟာတရုတ်ဘက်မှာရောမြန်မာဘက်မှာပါအစွမ်းကုန်အမြဲရရှိဖို့ကြိုးစားပါတယ်။စစ်တပ်ရဲ့အကာအကွယ်ကိုရလို့ထင်းတလူလုံးနေပုံရပါတယ
်။တရုတ်ပြည်သားကိုခေါင်းပုံဖြတ်တဲ့ရာဇဝတ်မှုခွင့်ရက်ကိုတုံးပြီးကိုကန့်ကနေကြားပြန်ငွေလိမ်လုပ်ငန်းလုပ်တာဟာတရုတ်ဆိုးရကိုမချီမဲ့ပြင်လုပ်ရရောက်ပါတယ်။တရုတ်စီမံကိန်းတွေမြန်မာပြည်မှာအကောင့်ထည့်ဖော်မှုကိုကန်ကလောက်ရကိုတရုတ်အစိုးရကတပင်လစ်လူရှူထားလေလို့အစောပိုင်းကချင်းမြင်ယူဆတာမျိုးတွေရှိခဲ့ပါတယ်။တကယ်တော့ကြားပြန်ငွေလိမ်လုပ်ငန်းကိုစစ်တပ်ကအရေးယူလိုက်မယ်လို့တရုတ်ကမျှော်လင့်ခဲ့ပါတယ်။ မျောလင့်တယ်လို့ပြစ်မလာတော့မှသူနည်းသူဟာနဲ့အရေးယူလာတာဖြစ်ပါတယ်။ရာဇဝတ်မှုအများစုဟာဝေလျှောက်ချိန်နဲ့ဝေလျှောက်ရှင်မိသားစုကုမ္ပဏီတွေနဲ့ချိတ်ဆက်ထားတာတွေ့ရတယ်လို့သိရှိရပါတယ်
။2009ခုနှစ်မှာဖုန်ကြားရှင်ကိုဖယ်ရှားပြီးပေးစားချိန်အုပ်ချုပ်ရေးမှုဖြစ်လာခြင်းကအစလို့မကြသေးမီကဖေရှားခံလိုက်ရတဲ့ဥမြင့်ဆွေခေါ်လီတိန်ဖူးအထိစစ်တပ်ဩဇာကံတွေသာလောက်ကန်ကိုကြီးစိုးကြပါတယ်အခုတော့ချင်းရွှေဟော်ကဘေးလျှောက်ချိန်အုပ်စုကလည်းဖမ်းဆီးနှင်နှင်ခံနေရပါပြီလောက်ကန်ကစစ်တပ်ဩဇာကံကြားဖြန့်ငွေလိန်လုပ်ငန်းမှာမြေလျှောက်ချမ်းမိသားစုဟာထင်ရှားပါတယ်2010ရွေးကောက်ပွဲမှာလောက်ကန်ရဲ့တန့်ဖို့လွတ်တော်ကိုယ်စားလှယ်ဖြစ်လာပါတယ်2015ရွေးကောက်ပွဲမှာမပါတော့ပဲစီးပွားရေးကိုဇောက်ချလုပ်နိုင်ကြောင်းရွှေပြည်မေဆာဆောင်မှာမိုင်းအားနိုင်ကရေးထားပါတယ်။တားကြီးမီကော်ဖင်ကနေကြာဇောက်တက်ထဲဝင်ပြီးတားငယ်မီကိုအန်ကလောက်ကန်ရဲအရာရှိဖြစ်လာပါတယ်။ဒါပေမဲ့အဓိကလုပ်ငန်းကကြားဖြန့်ဖြစ်ပါတယ
်။တရုတ်ကိုဂယုမဆိုင်ပဲကြားဖြန့်လုပ်ငန်းကိုမိမိသားစုချင်းချင်းပေါ်ပေါ်လုပ်နေတာစစ်ကောင်စီအစ်စ်မြင့်အရာရှိတွေကိုဝေစုခွဲပေးနေရလို့ဖြစ်လိမ့်မယ်လို့ကမန်းကြပါတယ်။စစ်တုံညာ29စစ်စင်ရေးစာချိန်မှာမိမိသားစုဟာလောက်ကင်မှာစစ်တပ်နဲ့အတူရှိနေပါတယ်။မိလျှောက်ချမ်းမိသားစုကိုဖမ်းဆီးလိုက်ုံနဲ့ကိုင်းကကြားဖြတ်လုပ်ငန်းညှိကုံးချုပ်သွားတယ်လို့မပြောနိုင်ပါဘူး။ပြည်သူစစ်ကောင်ဆောင်ဘေးလျှောက်ချိန်ကျန်းနေပါလေတဲ့။ဘေးလျှောက်ချင်းရဲ့တားပြစ်သူဘေးရင်ချန်ဟာစစ်တပ်နဲ့နှိစက်သူတွေဖြစ်ပြီးသူတို့ရဲ့ငွေလိန်လုပ်ငန်းဟာစောင့်ကြည့်ခံရတဲ့အဆင့်ပဲရှိပါသေးတယ်။မူဆယ်မြို့နယ်မှာကြားပြန့်ငွေလိန်လုပ်ငန်းလုပ်ကိုင်နေတဲ့အလုံယုံ60လောက်ရှိပြီးအများစုဟာစစ်ကောင်စီလက်အောက်ခံမြို့မှလုံထံပန်းစေစားတဲ့ပြည်သူစစ်တွေကလုပ်ကိုင်နေကြတာဖြစ်ပါတယ်။ကြားပြန့်နဲ့ပတ်သက်တဲ့ပြည်သူစစ်34ဖွဲ့ရှိတယ်လို့မိုင်းအနိုင်ကဆိုပါတယ်။ကြားပြအပါအဝင်လောင်းမစားအားလုံးဟာတနသိန်း30ကနေသိန်း300အထိအာဏာပိုင်တွေကိုစစ်ကြေးပေးနေရပါတယ်။ဒါကြောင့်အွန်လိုင်းငွေလိမ်ကြားပြလုပ်ငန်းကိုတိုက်ဖျက်မယ်ဆိုရင်စီကားနေတဲ့နေကြားမြို့တွေကိုပါသိမ်းပိုက်နိုင်ဖို့လိုအပ်နေပါတယ်ခင်ဗျာ
။ဒါကတော့ဦးအောင်ခင်တင်ပြခဲ့တဲ့မြန်မာရေး37အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ပါအောင်မယ်။ဆေးလိပ်ဖြန်နည်းအကြောင်းကိုတင်ပြထားပါတယ်။တခါတည်းဖြတ်ပစ်လိုက်တဲ့ပြင်းထန်တဲ့နီးတွေအပြင်အခြားနီးလန်းတွေရှိတယ်လို့လည်းကျမ်းမာရေးပညာရှင်တွေကအကြံပြုထားပါတယ်။ဘလို့နီးလန်းတွေလဲဘလို့အခြေစူးတွေရှိပါသလဲ။Health Digest ကျန်းမာရေးနဲ့ဆေးပညာချာနဲ့အငင်းစားအရီတာချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation အမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေမန်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ
်ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးဒေါက်ထွေးစေမန်းခင်ဗျာကျွန်တော်တို့ဆေးလိပ်ဖြတ်တာအကြောင်းပြီးခဲ့တဲ့ဘက်ကပြောခဲ့တာမှာကျန်းမာရေးပြည်တခြားအကျိုးကျေးဇူးအများကြီးရှိတာကိုပြောခဲ့ပြီးအခုတစ်ခေါက်တော့ဆရာကြီးဘလို့ဆေးလိပ်ဖြတ်နည်းတွေရှိတာကိုအဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဆေးလိပ်ဖြတ်နည်းကကျွမ်းကျင်ပညာရှင်တွေဖော်ထုတ်ထားတဲ့ဥစ္စာကနံပါတ်1နည်းတစ်ခုပြောရလို့ရှိရင်အင်္ဂလိပ်လိုသူက cold turkey လို့ခေါ်တယ်အစိမ့်ဖြတ်တာပေါ့အဲ့လိုပဲပြောရမယ်ဆေးလိပ်ကိုအစိမ့်ဖြတ်တာတခါတည်းပေါ့လေဒုံဝင်းကြည့်ကလေးဖြတ်တာပေါ့ဘယ်နေ့မှငါဆေးလိပ်ဖြတ်တော့မယ်ကွာဆိုပြီးဆိုးဖြတ်လိုက်လို့ရှိရင်အဲ့ဆိုးဖြတ်လိုက်တဲ့နေ့ကစပြီးတော့တကယ့်ကိုခိုင်ခိုင်မာမာနဲ့အဲ့ဆိုးဖြတ်ချက်အတိုင်းကိုခိုင်မာအောင်တုတ်တဲ့နေ့ပဲဘာမှတူရအပေးယူရှိဘူးဟိုဆေးခါးကြီးတိုက်လိုက်တာပဲနော်စကြာအုပ်ထားရဲ့ဆေးလုံးတိုက်တဲ့မျိုးတွေမဟုတ်ဘူးဒါကခက်ခဲတယ်သို့သောဒီနေ့ကဒုံးတိဖြတ်တဲ့နေ့ကအဖက်တစ်အဖြစ်ဆုံးနေ့လို့ပြောတယ်ခက်တော့ခက်တယ်သို့သောဖက်တစ်ဖြစ်တယ်လို့ပြောတယ်နော
်အထီးရောက်ဆုံးပါဆရာနော်ကျန်းကျန်းတန်းတန်းကိုဖြတ်ပြတာပါ
ဟုတ်ပါတယ်ခင်ဗျာအဲ့တော့ဒုတိယနေ့ကတော့ဟိုတဖြည်းဖြည်းလေးကိုရှော့တောက်သွားတဲ့နေ့ပေါ့သူကအမတနေ့ကိုတဘူးကုံနဲ့အလိပ်20ကုံရနေပြီးတော့ဒီနေ့ကငါနှလေးရှော့တော့မယ်ဆက်ချစ်လေးတော့မယ်ဟောနောက်တစ်နေ့ကျရင်ငါ69လေးတော့မယ်နောက်ညက်16လေးအဆက်ရှိတယ်မို့လေနေနေနေနေစီနှစ်လေးရှော့အောင်ရှော့မယ်သုံးလေးရှော့အောင်ရှော့မယ်တစ်လေးရှော့အောင်ရှော့မယ်ကိုယ်နိုင်တယ်လို့ပေါ့တဖြည်းဖြည်းနဲ့သူကချော့သွားပြီးတော့ဟို target date 0ရောက်ဒီအထိပေါ့လေဘယ်နည်းရရင်တော့လုံးဝပြတ်သွားမှာဆိုပြီးတော့ထုတ်တဲ့နှီးပါဒါ gradual regression ပေါ့လေနောက်တနေ့တနေ့ကိုနေနေနေနေစီလေးအလေးရှော့သွားတယ် နေရ
ဖြည်းဖြည်းချင်းဖြတ်တာပါဆရာနော
်ဟုတ်ကဲ့
ခုနလိုဒုံကနေတိကနေအပြတ်မဖြတ်ပဲနဲ့
နောက်တော့တတိယနေရကြတော့သူကအကူအညီယူတာဒီ professional တွေရနေပြီးတော့ကျမရဲ့ဝန်ထမ်းတွေရှိရဖြစ်ဖြစ်မယ်ပတိကအပြင်ကျွန်တော် good advisor တွေရှိပါတယ်သူဆရာဝန်ဖြစ်ဖို့မလိုပါဘူးခုနကဖြစ်ရင်လည်းဖြစ်မယ်ကျမရဲ့ဝန်ထမ်းဖြစ်ရင်လည်းပတိခုဖြစ်ရင်လည်းဖြစ်မယ်သို့တော့သူကစိလိဖြတ်နီးဘလို့လုံးပေးရမယ်ဆိုတော့အကြံဉာဏ်ပေးရမယ်ဆိုတော့လေ့ကျင့်ထားတဲ့ train လုပ်ထားတဲ့ good advisor တွေရှိပါတယ်ဒါမှမဟုတ် pharmacist တွေပေါ့လေစီဝါကျောင်းကျင့်ပညာရှင်တွေရှိရနေပြီးတော့အကူအညီလူချင်းဖြစ်ပါတယ်အဲ့တော့ဒါကတော့ကျောက်ချင်းနဲ့ဆိုင်တယ်ဆီလေးတောက်တဲ့လူကဘလောက်ကြောင်ဆွဲနေပြီလဲဆိုတော့ပရမဟိုဒီနေ့ကိုနှစ်ဘူးသုံးဘူးကောင်တောက်တောက်ဆွဲနေတဲ့လူကတဘူးလောက်ပဲဆွဲတာလားဒီနေ့ကို၁၄-၅လေးပဲဆွဲတဲ့လူလားအဆရှိသေးဘူးလဲဆိုတော့ assess လုပ်ရတယ် assess လုပ်ပြီးတော့မှကျောက်ချင်းကျောက်ချင်းပေါ်မှာ personalized quick plan ဆွဲရတယ်ခင်ဗျားဆိုရင်ဒါဆိုရင်တော့ဘလို့လုပ်ရင်ကောင်းမယ်ဆိုတော့တယောက်ချင်းပေါ်မှာပုံပုံတည်ပြီးတော့သူကဆွဲရတယ်သူကစလိဖြတ်တတ်မယ်ဆိုလို့ရှိရင်အဲစလိဖြတ်တဲ့လူကိုစကားသူကနားထောင်ပေးလိမ့်မယ်သူနဲ့စကားပြောပေါ့လေစကားပြောတဲ့အခါမှာအကုန်လုံးသူ judgment ဝင်မပေးဘဲနဲ့အကုန်ပြောပေါ်လိမ့်မယ်နားထောင်လိမ့်မယ်ဒါပြီးပြီဆိုမှတော့ counsel လုပ်မယ်ဟောဒီမှာကျွန်တော်တို့ဗမာလူတော့နှစ်သိမ့်ဆွေးနွေးအကြံပေးခြင်းလို့ခေါ်တာပေါ့လေ counseling လုပ်မယ် counseling လုပ်တဲ့အခါမှာလည်းဒါဆိုရင်တော့ခင်ဗျားကဘလို့နည်းနဲ့ဖြတ်တင်တယ်ဘလို့အမျိုးသုံးတင်တယ်ဆိုတာမျိုးကိုသွားနေပြီးတော့personalized plan ပေါ့ quick plan လေးကိုဆွဲပေးတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဘယ်လိုမျိုးအစီအစဉ်တွေဆွဲပေးတာကိုဥပမာပြောပြလို့ရမှာဆရာကြီ
း तू ကသူကဘယ်လိုလုပ်မလဲ three car option စိတ်ဖြစ်လာရင်ဘယ်လိုလုပ်မလဲဆီလေးကြောင့်ဖြစ်တဲ့ withdrawal symptom တွေပေါ့လေသူရင်းထားတာမျိုးဖြစ်လာရင်ဘာလုပ်မလဲနောက်ဆီလေး option စိတ်ဖြစ်စေတဲ့ဟို trigger တွေပေါ့လေ
လှုပ်ဆောင်မှုတွေပါဆရာနော
်ဟုတ်ကဲ့ပါဘာတွေလုပ်လို့ရှိရင်အဲ့ဒါတွေကိုဘယ်လိုရှောင်လမ်းချောင်းလမ်းမယ်ဆိုတဲ့အကြံဉာဏ်ဒါတယောက်ချင်းကိုပေးတာပေါ့လေဟုတ်တယ်ညတော့ဒီစီဝါကူညီပါဒီဆရာဝန်ရဲ့ညွန်ကြားချက်နဲ့တုံးရတဲ့ဆေးတွေရှိပါတယ်ဒီစီဝါကလည်းဗားလဲဆိုတော့ဆီလိထဲမှာဗားတဲ့ဗိတ်ပီးနေမှာဖြစ်ဖြစ်ဆေးဘောဆီလိထဲမှာဖြစ်ဖြစ်ပါလာတဲ့နီကိုတင်းကဘရိန်းမှာဆိုတာဒိုပါမင်းလို့ခေါ်တဲ့ဟိုဓာတ်တစ်ခုတွက်စီပါတယ်အမှောင
်စိတ်ချနေတဲ့အချိန်မှာထွက်လာတာပေါ့နော
်ဟုတ်တာလေအဲဒီကောင်ကသူကလူကနေလို့ခံလို့ကောင်းတယ်သူကခံစားလို့ကောင်းတယ်ဒီဒိုပါမင်းရဲ့သဘောတရားအဲတော့ဒီကောင်ဟိုသောက်လို့ရှိရင်ဒိုပါမင်းထွက်ထွက်လာတာပေါ့အဲတော့ကောင်ဒါကိုဒိုပါမင်းဒိုပါမင်းထွက်ချင်တဲ့အတွက်ကြောင့်ညောင်တန်းတာလေဒီနီကိုတင်းကိုတန်းတာတာပေါ့လေအဲတော့နီကိုတင်းအဲ့လိုတန်းတာခြင်းစိတ် craving ပေါ့လေချီးတော့ရှိသေးဖြစ်မအောင်လုပ်ကလေးတွေဖြေးပါအဲ့ဒါပါလဲဆိုတော့အဓိကအပြင်ဟိုထွင်ထားတာဆေးနှစ်မျိုးရှိပါတယ်အဲ varenicline ဆိုတာရဲ့ bupropion ဆိုတဲ့ဆေးနှစ်မျိုးရှိတယ်အဲ့ဒီဆေးကဆေးပြားတွေကိုတောက်ခိုင်းတယ်တောက်တဲ့ခါမှာဆိုရှင်ခုနဆေးလေးတောက်ရှင်စိတ်ဖြစ်ပေါ်လာတာကိုအားနည်းဆိုအောင်ညွန်နည်းဆိုအောင်ဆိုလုပ်ပေးတယ်နောက်တစ်ခါ withdrawal symptom တွေဆေးလေးကြောင့်ရင်းထားတဲ့ဥစ္စာမျိုးတွေကျော်ပါးတောင်းနဲ့လုပ်ပေးတယ်ဒါကတော့ဆေးဝါးပေါ့ဒါဒီဆေးဝါးကတော့ကိုယ့်ကိုယ်တောက်လို့မရပါဘူးဟိုဆေးဝါးကူညီကို prescription ပေါ့ဆရာဝန်ကူညီနဲ့ဆရာဝန်ရဲ့ညွှန်ကြားရဲ့အရာတော့လည်းဖတ်စီလိုပါတယ်အဲ့ဒါဆေးထည့်တယ်ညပေါ့လေ
ဟုတ်ကဲ့ဆရာနောက်ထပ်ရဒီဆလိတ်ပြန်လေးရှိသေးလားဆရာ
နောက်တစ်နည်းကကြတော့ nicotine replacement therapy ခေါ်ပါတယ်အဲ့ဒါဘာလဲဆိုတော့ nicotine အစားထိုးတာပါတချို့လူတွေကခုနလိုချက်ချင်းဒုံးတိဖြတ်လို့မရဘူးပဲဆိုကြပါစို့နော်မလျာသူတွေအတွက်ကိုသူဖြည်းဖြည်းချင်းဆေးလေးရှော့တောက်တဲ့ပုံစံမျိုးနဲ့နည်းနည်းလေးတော့ဆင်တယ်သို့တော့သူကမဟုတ်ဆေးလေးကိုမတောက်ရတော့ဘူးနီကိုတင်းကိုအစားထိုးပေးတယ်နီကိုတင်း releasing ပေါ့ small amount of nicotine ပေါ့နည်းစီကိုထုတ်ပေးမဲ့နီကိုတင်းကိုသူ့ခန္ဓာကိုယ်ထဲကိုထည့်ပေးတာပဲဘလို့နည်းနဲ့ထည့်လဲဆိုတော့နီကိုတင်း patch ပေါ့ရေပြားပေါ်မှာကတ်တဲ့ patch ရှိတယ်အဲ့ဒီ patch ထဲမှာနီကိုတင်းနဲ့တနေ့ကုန်ကတ်ထားတယ်လို့ရှိရင်24နာရီတုန်းမှနည်းစီချုပ်ပေးတယ်အော်ဒီကောင်ရှိတင်တဲ့ခါကျတော့သူကဆေးလေးပဲကိုမလှဲ့တော့ဘူး။ဆေးလေးမင်းမကြီးတော့ဆေးလေးမတော့တော့ဘူး။ face မလုပ်တော့ဘူး။သို့သော်သူကနီကိုတင်းကရနေတာပေါ့လေနော်။အော်အဲ့ဒါကဟိုနီကိုတင်းကတ်ခွာရှိတယ်။ဟိုချွင်းကမ်းလို့ပေါ့ပမာလို့တော့ PK လို့ခေါ်ကြတာပေါ့။အဲ့ထဲမှာဝါးဖို့တဲ့ဒီချွင်းကမ်းမှာနီကိုတင်းကိုထည့်ထားပြီးတော့ဝါးခိုင်းတယ်။ဝါးပြီးတော့ထွက်နေချီတယ်။နော်လိုစင်းကြီးပုံစံနဲ့ငုံစေးကသဘောမျိုးနဲ့နီကိုတင်းထည့်ထားတဲ့ငုံစေးကတော့ငုံခိုင်းတာချီတယ်။နောက်တစ်ခါနီကိုတင်းစပရေးပေါ့လေဖြန်းတယ်နော်စပရေးနဲ့ဖြန်းတာလို့ရှိတယ်နှာခေါင်းထဲကိုနောက်အင်ဟေးလာနော်ရှူလို့ရတဲ့ပုံစံနဲ့လုပ်တဲ့ဟာလည်းရှိပါတယ်ဒါကတော့ဒါနီကိုတင်းရီပလေးစမန့်ပေါ့ NRT လို့ခေါ်တာပေါ့လေအဲ့တော့အဲ့ဒီနည်းရယ်သူတို့အကောင်ဒီကောင်လည်းတော်တော်ကောင်းတဲ့နည်းပဲဂလိုနီယာမှာကောင်းတယ်ဆိုလို့ရှိရင်ကောင်ဆယ်လင်းနဲ့လုပ်မယ်နှစ်သိမ့်ဆွေးနွေးအကြံပေးမှုနဲ့လုပ်မယ်နောက်တစ်ခါဒီဖာမကိုသီရပီပေါ့ဒီစီနဲ့လည်းစီစီဝါနဲ့ NRT နဲ့လည်းဒီ nicotine replacement လေးပေါင်းလိုက်မယ်။နှစ်ခုပေါင်းပြီးခြားလိုက်လို့ရှိရင်ဆီလိပြတ်ဖို့နှုံးကတော်တော်များပိုကောင်းတယ်လို့ပြောပါတယ်။နောက်စိတ်ကောင်းတဲ့ ဟိုနီးတင်းတဲပန်ပါပါတယ်နော်ခြားတာနီကိုတင်းရီဖရက်ရှ်ဘက်တရီပေါ့လေဒါတွေကတော့ဒီဆေးလိပ်ဖြတ်တဲ့အခါမှာဘာတွေသုံးမယ်ဘယ်လိုလုပ်မယ်ဆိုတာအချမ်းမြေအဖြစ်တောက်တာတဲ့အမျိုးတွေဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒါကတော့ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်ဆက်လက်ပြီးတော့တပတ်အတွင်းတိုင်းရင်းသားဒေသတွေကအဖြစ်အပျက်နေတဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပါတော့မယ် FVR Fever Wine Dot သားတွေကတင်ပြထားတာပါ
တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမြီပါနေဆက်ဒေသတိုင်းရင်းသားသတင်းထောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်ရာအမ်နဲ့မြေပုံမျိုးနယ်တွေမှာစစ်တပ်နဲ့ရခိုင်တပ်တော်တို့အကြာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်။တလနီးပါးကြာတင်းချောင်းနေရတဲ့မုံပြည်နယ်စိုက်မျောမျိုးနယ်ထဲကစစ်ပီးဆောင်3000ကျော်အထွတ်ဆန်းနဲ့ရိတ်ခါနဲ့ကျန်းမာရေးဆောင်ရှောက်မှုတွေလိုအပ်နေပါတယ်။တင်းရွာတွေထဲမှာတော့ချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုပြဋ္ဌာန်းလိုက်ပြီးချင်းပြည်ကောင်စီကိုလည်းဖွဲ့စည်းလိုက်တဲ့အကြောင်းနားဆင်ရဖို့ရှိပါတယ်။
မင်္ဂလာနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်ကအနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်ရာအမ်းမြွနယ်နယ်မြေပုံမြွနယ်တွေမှာအခုရက်ပိုင်းအတွင်းစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်တို့အကြအပြင်းထန်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်မြေပုံမြွနယ်စင်းငင်းဝရွာအနီးမှာဗုဒ္ဓဟူးနေ့မနက်7:00နာရီလောက်ကတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီဇင်ဘာလ12ရက်နေ့ညနေပိုင်းကလည်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိတဲ့အမ်းမြွနယ်ကစူးကိုင်းအနီးမှာအချိန်တော်ကြာတိုက်ပွဲဖြစ်ပွားခဲ့ပါတယ်ရခိုင်ပြည်ကမြို့နယ်တချို့မှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေထဲစစ်တပ်ကလည်းလေကြောင်းရေကြောင်းအပါအဝင်လက်နက်ကြီးငယ်တွေနဲ့လူနေရပ်ရွာတွေထဲပစ်ခတ်နေလို့အရသာထိခိုက်သေးဆုံးမှုတွေရှိနေတယ်လို့အိုးအိမ်အဆောက်အုံတွေလည်းမီးလောင်ပျက်စီးမှုတွေရှိနေပါတယ်
မွန်ပြည်နယ်ကြိုက်မရုံမြို့နယ်ကစစ်ဘေးရှောင်3000ကျော်ဟာနေဆက်ရဘုံရင်ကျောင်းနဲ့ရွာတချို့မှာကြလနေပါတိမ်းရှောင်နေရပြီးစားနပ်ရိက္ခာမလုံလောက်မှုနဲ့ဂျမ်းမာကြီးစောင့်ရှောက်မှုတွေအများကြီးလိုအပ်လာနေတယ်လို့ကိုငင်နေတဲ့အဖွဲ့တွေကပြောပါတယ်စစ်ဘေးရှောင်တွေတဲ့ကိုဝင်ဆောင်မိခင်တွေကလေးတွေနဲ့တကြီးရွယ်ဦးနာတာရှိယောဂတဲ့တွေလည်းရှိနေပြီးစေဝါအကူအညီမရတာကြောင့်တကြီးအရွယ်အမျိုးသမီးတယောက်နဲ့ကင်ဆာယောဂခံစားနေရတဲ့အမျိုးသမီးတယောက်လည်းမကြာသေးခင်ကတည်ဆုံခဲ့ရတယ်လို့ကိုငင်ရေးအဖွဲ့တွေကပြောပါတယ်ချောင်းနှခွရွာကတထရံမြစ်ကူးတရာကိုနဝမ်ဘာလ18ရက်နေ့မှာတော်လိုင်းပူပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်အထရံစပယ်ကူးတရာကိုလည်းဆက်လက်သိမ်းပိုက်နိုင်ဖို့ကြိုးစားရင်းလက်ရှိအချိန်ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်အနီးအနားရွာတွေကလူထုတွေတောင်းနေကြည့်ပြီးထွက်ပြေးရတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းမှာပေါ်ဆောင်နေတဲ့တစ်တုံညာနေခွန်စစ်စင်ရေးထဲတနုပြည်သူ့လူမျိုးရေးတပ်ဦး DPLF ကမဟာမိတ်တွေနဲ့အတူပူးပေါင်းပါဝင်တိုက်ခိုက်နေတယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ DPLF အနေနဲ့ရှမ်းပြည်တောင်ပိုင်းတနုဒေသထဲစစ်မျက်နှာဖွင့်ထားတဲ့အပြင်ရှမ်းပြည်မြောက်ပိုင်းမှာလည်းအထိုင်တိုက်ရင်တစ်ခုရှိတာကြောင့်အထူးတလဲညှိနှိုင်းစရာမလိုပဲပူးပေါင်းပါဝင်တိုက်ခိုက်နေတာဖြစ်တယ်လို့ DPLF ပြန်ကြားရေးတာဝန်ခံကိုထွန်းထွန်းနိုင်ကပြောပါတယ်။ဒီလိုပါဝင်ခြင်းအဖြစ်အတွေ့အကြုံတွေအများကြီးရသလိုမြေပြင်မှာတရားတဲ့ဖြစ်နေစေတယ်လို့ဆိုပါတယ် DPLF အနေနဲ့အော်တိုဘာလ29ရက်နေ့ကစတင်ခဲ့တဲ့ညီလောင်မဟာမိတ်၃ဖွဲ့နဲ့အတူတစ်တုံညာနစ်ခွန်စစ်စီရေးတဲ့ဒီနေ့ဒီချိန်ထိပါဝင်ခဲ့ပြီးစစ်တပ်ရဲ့အခြေစိုက်စခန်းတွေကိုထိုးစစ်ဆင်နိုင်ခဲ့တယ်လို့ဆိုပါတယ်
စကိုင်းကချင်အဆက်ရှိအင်းတော်မြို့နယ်တဲကမော်လူးမြို့မှာရှိတဲ့စစ်ကောင်စီတပ်ရဲ့ရဲစခန်းကိုတော်လိုင်းအင်အားစုတွေကတိုက်ခိုက်တိမ့်ပိုက်ခဲ့ပြီးစစ်သားတချို့ကိုလည်းအရှင်ဖမ်းမိထားတယ်လို့အင်းတော်ကားကွေးတပ်ဖွဲ့တွေကပြောပါတယ်စစ်ကောင်စီတပ်နဲ့ရဲတွေစုပေါင်းတပ်ထိုင်တဲ့မော်လူးမြို့မင်္ဂလာရပ်ကွက်မှာရှိတဲ့မော်လူးရဲစခန်းကိုဗုဒ္ဓဟူးနေ့မနက်6နာရီလောက်မှာကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့ចောင်းသားတပ်မတော် ABSDF နဲ့အင်းတော် PDF တပ်တွေကအပြစ်သက်တိမ့်ပိုက်ခဲ့ကြတာလို့တာဝန်ရှိသူတွေကပြောပါတယ်တိုက်ပွဲစစ်ကောင်စီဘက်က9ယောက်သေဆုံးပြီးတချို့ကတော့ထွက်ပြေးသွားတယ်လို့ဆိုပါတယ်ဒါ့အပြင်မော်လူးမြို့ကပြည်သူ1000လောက်ကလည်းတိုက်ပွဲတွေကြောင့်ဘေးလွတ်ရာကိုဆစ်ရှောင်နေကြရပါတယ်
ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့မှာစစ်ကောင်စီတပ်ကလေကြောင်းနဲ့နေစဉ်ရဆက်ပစ်ခတ်နေတာတပတ်လောက်ရှိပြီဖြစ်ပါတယ်။စစ်ကောင်စီတပ်ကလေရင်နဲ့အရသားနေအိမ်တွေကိုဒီဇင်ဘာလ12ရက်နေ့ကပစ်ခတ်ခဲ့တာကြောင့်နမ်ခမ်းမြို့ကောင်းစာရက်ွက်ကနေအိမ်၅လုံးထပ်မံပျက်စီးခဲ့ပြီးအသက်60ကျော်အရွယ်အမျိုးသားတယောက်လက်နက်ကြီးကြီးစထိမှန်သေဆုံးခဲ့ပါတယ်။နမ်ခမ်းဒေသခံတွေကတော့ရရွာတွေထဲကိုလက်နက်ကင်တပ်ဖွဲ့တွေဝေရောက်နေထိုင်လို့စစ်တပ်ကအရသားအိမ်တွေကိုပါမရှောင်ပစ်ခတ်နေတာလို့ပြောပါတယ်။တောင်ရနစ်ကွန်စစ်စင်ရေးတလားကြော်အတွင်းစစ်ကောင်စီကလေရင်နဲ့ပုံချဲမှုလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်နမ်ခမ်းမြို့ခံ15ရောက်တေဆုံးခဲ့ပြီး90နီးပါးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
ပထမအကြိမ်ချင်းပြည်ကောင်စီအစည်းအဝေးကိုချင်းမျိုးသားတပ်ဦးစီနဲ့ဌာနချုပ်မှဒီဇင်ဘာလ17ရက်နေ့ကကျင်းပပြုလုပ်ခဲ့ကြပြီးချင်းပြည်ကောင်စီလုပ်ငန်းရန်တရားနဲ့မန္တလေး3ရက်ဖွဲ့စည်းနိုင်ရေးလုပ်ငန်းလမ်းညွှန်ချက်တွေရေးဆွဲချမှတ်ခဲ့ကြပါတယ်ပထမအကြိမ်ချင်းပြည်ကောင်စီညီလာခံတက်တန်းရဲ့ပထမဦးဆုံးအကြိမ်ချင်းပြည်ကောင်စီအစည်းအဝေးမှာကောင်စီဝင်83ဦးပါဝင်တက်ရောက်ခဲ့ကြပြီးချင်းပြည်ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးမန္တလေး3ရက်ဖွဲ့စည်းနိုင်ရေးအတွက်လုပ်ငန်းစဉ်တွေနဲ့လုပ်ငန်းလမ်းညွှန်ချက်တွေကိုချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီရေးဆွဲချမှတ်ခဲ့တယ်လို့ဒီဇင်ဘာလ17ရက်နေ့မှာချင်းပြည်ကောင်စီကထုတ်ပြန်ပါတယ်ပြည်တွင်းပြည်ပကချင်းတမျိုးသားလုံးလက်တွဲပူးပေါင်းပါဝင်ကြဖို့ကိုလည်းချင်းပြည်ကောင်စီကတိုက်တွန်းထားပါတယ်ဒါနဲ့ပတ်သက်တဲ့အသေးစိတ်အကြောင်းအရာကိုတော့နောက်ပိုင်းသတင်းပေးပို့ချက်မှာကြားရဖို့ရှိပါတယ
်ဆက်ပြီးတော့တရင်လာတွေကိုတင်ဆက်ပြီးသွားမှာပါခုခံတော်လန်စစ်အားကောင်းတဲ့ချင်းပြည်နယ်မှာချင်းတော်လန်ရေးအင်အားစုတွေကဥဆောင်ပြုလုပ်ခဲ့တဲ့ပထမအကြိမ်ချင်းပြည်ကောင်စီညီလာခံမှာချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုပြဋ္ဌာန်းလိုက်ပြီးချင်းပြည်ကောင်စီကိုလည်းဒီဇင်ဘာလ6ရက်နေ့ကဖွဲ့စည်းလိုက်ကြပါတယ်ကိုရောဘတ်ကစူးစီးထားပါတယ်ရှင်
ပထမအကြိမ်ချင်းပြည်ကောင်စီညီလာခံကိုဒီဇင်ဘာလ4ရက်နေ့ကနေ9ရက်နေ့အထိအချင်းမျိုးသားတပ်ဦးစီနဲ့ဗဟုဌာနချုပ်မှကျင်းပခဲ့ကြပြီးအချင်းမျိုးသားတပ်ဦးကကိုယ်စားလှယ်တွေချင်းလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ကကိုယ်စားလှယ်တွေမြို့နယ်နဲ့ဒေသအစုအဖွဲ့ CDF ကကိုယ်စားလှယ်တွေပြည်တွင်းပြည်ပဧည့်သည်တော်တွေစုစုပေါင်း235ဦးတက်ရောက်ခဲ့ကြပါတယ်အဲ့ဒီညီလာခံမှာချင်းလန်းကွန်စတီကျူရှင်းလို့ခေါ်တဲ့ချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုလိုက်ပြီးချင်းပြည်ကောင်စီကိုလည်းဖွဲ့စည်းခဲ့ကြတယ်လို့စီနဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်ချင်းပြည်ကောင်စီရဲ့တွဲဖက်အတွင်းမူတက်လည်းဖြစ်တဲ့ slide ထက်နေကပြောပါတယ
်ချင်းပြည်ကောင်စီညီလာခံပထမအကြိမ်ပေါ့အဲ့ဒါကိုကျွန်တော်တို့အောင်မစွာဖွဲ့စည်းနိုင်ခဲ့တယ်အဲ့ဒီလိုဖွဲ့စည်းတဲ့နေရာမှာကျွန်တော်တို့ရဲ့ပထမဦးဆုံးအကြိမ်ချင်းရေသာချင်းတို့ရဲ့ပုံတန်ကရေးဆွဲထားတဲ့ကျွန်တော်တို့ဖွဲ့စည်းပုံချင်းပြည်ချင်းလက်ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့အတည်ပြုပြဋ္ဌာန်းနိုင်ခဲ့တယ်ပြီးတော့ဒီကောင်စီဦးဆောင်ပုံကိုလည်းကျွန်တော်တို့ရွေးချယ်တင်ပြနိုင်ခဲ့တယ်
ချင်းပြည်ကောင်စီကိုကိုယ်စားလှယ်140နဲ့ဖွဲ့စည်းပြီးဦးဆောင်အဖွဲ့ကတော့ချင်းမျိုးသားတပ်ဦး CNF ကကိုယ်စားလှယ်3ယောက်2020ခုနှစ်ချင်းလွှတ်တော်ကိုယ်စားလှယ်3ယောက်မြို့နယ်နဲ့ဒေသအဖွဲ့ကိုယ်စားလှယ်18ယောက်စုစုပေါင်း23ယောက်နဲ့ဖွဲ့စည်းခဲ့ကြတာဖြစ်ပါတယ်ချင်းပြည်ကောင်စီအနေနဲ့ချင်းပြည်လွှတ်တော်ချင်းပြည်အစိုးရအဖွဲ့နဲ့ချင်းပြည်တရားလွှတ်တော်ချုပ်တို့ကိုရက်ပေါင်း60အတွင်းဖွဲ့စည်းသွားမှာဖြစ်တယ်လို့ slide ထက်နေကဆိုပါတယ်တစ်ဖက်မှာတော့ပထမအကြိမ်ချင်းပြည်ကောင်စီညီလာခံဟာဒီမိုကရေစီစံနှုန်းနဲ့မကိုက်ညီလို့တန်းတူညီမျှမှုလည်းမရှိဘူးဆိုပြီးချင်းလက်နက်ကင်သုံးဖွဲ့ဖြစ်တဲ့ချင်းမျိုးသားကောင်စီမင်းတပ် CNC မင်းတပ် CDF မင်းတပ်ချင်းမျိုးသားအဖွဲ့ချုပ် CNO CNDF နဲ့ဇုံမီဖက်ဒရယ်အစည်းအရုံး ZFU PDF ဇော်လဲနုကတက်ရောက်ချင်းမရှိဘဲကန့်ကွက်မှုတွေရှိခဲ့ပါတယ်ချင်းနိုင်ငံရေးလေလာသုံးသပ်သူလည်းဖြစ် India for Myanmar ကိုတီထောင်သူလည်းဖြစ်တဲ့ slide တို့ကားကတော့ချင်းပြည်ကောင်စီဖွဲ့စည်းလိုက်တဲ့ကိစ္စပေါ်ခုလိုသုံးသပ်ပြောဆိုပါတယ
်ချင်းပြည်ကောင်စီဖွဲ့စည်းမှုကအားလုံးပါဝင်တဲ့ပါဝင်ထိုက်တဲ့ဟာမျိုးတွေပါဝင်နေဆိုရင်တော့ဒါပါမှတူတော့ဆရာဆိုဆရာမရှိဘူးလို့ကျွန်တော်တို့ဆိုရမှာပေါ့တော်တော်လေးအခုတော်တော်ကြီးကာလအတွင်းမှာစေဝန်ကိုမှုမဖြစ်သိတဲ့အချိန်နဲ့တခြားအချိန်တွေတွေ့ဖို့ပုံမှန်စီလုံးမှုလို့နေတဲ့အချိန်မှာတဲ့အားလုံးပါဝင်တဲ့ပါဝင်ထိုက်တဲ့သူအားလုံးပါဝင်ခြင်းမရှိဘဲနဲ့အကြည့်ပြုဆိုတော့အရန်ကိုဆောလုံးရကြတယ်လို့ကျွန်တော်တို့ဆိုရမှာဖြစ်တယ
်ဒီကိစ္စပေါ်တရားတွေ့ဆုံညှိနှိုင်းအပြေမရှာရင်တော့ချင်းပြည်နယ်မှာရှင်ပြိုင်အစိုးရလိုပုံစံမျိုးပေါ်ထွက်လာနိုင်ပြီးချင်းပြည်နှချမ်းကွဲမဲ့အနေထားတောင်ရောက်သွားနိုင်တယ်လို့စလိုက်တုတ်ခါကထုတ်ပြထားပါတယ်ချင်းပြည်ကောင်စီဖွဲ့စည်းရတဲ့အဓိကရည်မှန်းချက်ကတော့အမျိုးသားကိုယ်ပိုင်ပြဋ္ဌာန်းခွင့်အာမခံချက်ရှိတဲ့ချင်းပြည်တည်ဆောက်ဖို့နိုင်ငံရေးနဲ့အမျိုးသားတန်းတူအာမခံချက်ရှိတဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့နဲ့ဒီမိုကရေစီစနစ်တည်ဆောက်ဖို့ဖြစ်တယ်လို့ချင်းပြည်ကောင်စီကထုတ်ပြန်ထားပါတယ်ခင်ဗျာ
လက်တလုံးနိုင်ငံတဝမ်းမှာ73စီမလုံလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေကြပြီးနေရာအနှံ့မှာတန်းစီနေရတာနဲ့အချိန်ကြာစောင့်ဆိုင်ခဲ့ရပြီးကိုယ်နဲ့ရောက်ခံနေမှာဆိုင်တွေမှာစီကုံသွားတာမျိုးတွေဖြစ်နေပါတယ်ဒီလိုအခြေအနေတွေကြောင့်အလုပ်ကိုင်တွေလည်းအဆင်မပြေကြတော့ဘူးလို့မော်လမြိုင်မြို့ကတက္ကစီသမားတွေကပြောကြပါတယ်ဒီကြောင့်ကိုတော့ရမင်းကတင်ဆက်ပေးပါမယ်ရှင်
နိုင်ငံနှမှာကြုံတွေ့နေရတဲ့73စီပြက်လက်မှုကဒီဇင်ဘာလတည်းရောက်တဲ့အချိန်မှာပိုဆိုးလာပါတယ်။စစ်ရန်နေရာတွေတုံးပြူပြီးလက်ပရတဲ့လုပ်ငန်းတွေထိခိုက်လာသလိုမလမြိုင်ကတက္ကစီသမားတွေပေါ်လဲရိုက်ခတ်နေပါတယ်။မလမြိုင်ကတက္ကစီသမားကိုမောင်မောင်ပြောတာကတော့
ဒီကပြရတာဆိုတော့အဓိကစီတန်းစီရတဲ့အချိန်ရဲ့အချက်တန်းစီပြီးတော့မှရောက်ခါမီးမှာစီမရှိတော့ဘူးဆိုတာမျိုးရဲ့ဆံမှာတော့တော့ဘယ်လိုလဲတချို့မင်းတွေကတန်းစီပေါ်မှာတကယ်ကမရတော့မျိုးရှိရတယ်နော်တကယ်ကလုံးလုံးပဲမချိကြတော့တန်းစီရနဲ့ပဲအချိန်ခုံသွားတာပေါ့နော
်မွန်ပြည်နယ်အတွင်းဒီဇင်ဘာလအစမှာ73စီပြက်လက်မှုနဲ့ရင်းဆိုင်ခဲ့ရပြီးစီကားတွေမဝင်တာကြောင့်73စီဆိုင်တော်တော်များများလဲပိတ်ခဲ့ကြရပြီးမြဝတီနယ်ဇက်ကတင်သွင်းတဲ့စီဆိုင်ချုပ်ဟာဈေးနှဆတင်ရောက်ခဲ့တယ်လို့ကားသမားတွေကပြောပါတယ်အခုရက်ပိုင်းတွေတဲ့မော်လမြိုင်မြို့ပေါ်ကစီဆိုင်တိုင်းမှာစီပုံမှန်ရောင်းချပေးနေပေမဲ့ဒါဝယ်တဲ့လူတွေတန်းစီတူးနေကြရပါတယ်။ခီးထွက်ရင်လည်းမြို့လိုက်ပေါက်စီနဲ့ဝယ်နေရတယ်လို့တက္ကစီသမားကိုမြင့်ဝေကပြောပါတယ်။
ကားပါလို့ခံသွားမယ်။သွားပြီးဆိုကျွန်တော်တို့သွားတော့ဒီမှာစီပြီးဖြစ်သွားတော့ပြန်လာရင်ကျွန်တော်မှစီမရှိတော့ဘူး။အလမ်းမှစီဝင်ရမှဆိုရင်6000ဆိုတော့ဝင်ရမှာပဲ1000ဆိုတော့ဝင်ရမှာဘယ်လိုမှစီမရှိတာ။အခုဖြစ်နေတဲ့သနာစီကားတွေမလာတော့မော်လမြို့မှာရှိနေဆိုင်မှာတဆိုင်နဲ့ဆိုင်တော့ပြီးလို့ဝင်တုံးနေကျွန်တော်မပြောတော့။အခုဆိုင်တိုင်းကိုပြီးနေဆိုင်တိုင်းကိုတုံးနေတယ်ဆိုတော့အလားအလားကြည်ရတော့ခက်တယ်
ခရီးသွားလာတာကအစအယောင်းဝယ်တွေကမကမဖြစ်လာနေတယ်လို့နေထွက်ကတဲ့စီတန်းစီရောင်းစားလာတွေတွေလည်းရှိလာပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်ကြည်တိန်ကတော့73စီတရားမဝင်တူလောင်ထားသူတွေနဲ့ဈေးတင်ရောင်းတဲ့ဆိုင်တွေကိုဖမ်းဆီးသွားမယ်လို့ဒီဇင်ဘာလ10ရက်နေ့ကပြည်နယ်စည်းဝေးမှာပြောကြားခဲ့ပါတယ်
။အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။အနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်ရာအမ်းမြုံနယ်နဲ့မြေပုံမြို့နယ်တွေမှာစစ်တပ်နဲ့ရခိုင်တပ်တော်တို့အကြအပြင်းထန်တိုက်ပွဲတွေဖြစ်ပွားနေပါတယ်။တလနီးပါအကြတင်းရှောင်နေရတဲ့မွန်ပြည်နယ်ကြိုက်မရောမြို့နယ်ထဲကစစ်ဘေးရှောင်3000ကျော်အတွက်စားနပ်ရိက္ခာနဲ့ကျန်းမာရေးဆောက်ရှောက်မှုတွေအများကြီးလိုအပ်နေပါတယ
်။ကြရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအာမီပါ
ရှင်နာတော်တာဆင်ခဲ့ရတာပါ VOA ရဲ့တောက်ကြနေမနေ့ပဲအတန်းလွင့်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ကျွန်တော်တို့ VOA ကိုစာရေးသားဆက်သွယ်လို့ရဆိုလို့ရှင်တော့ရေးသားမယ့် email လိပ်စာက burmese@voanews.com ကိုရေးသားနိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်တွေကိုတင်ပြပေးပါအောင်မယ်ရခိုင်မြောက်ပိုင်းပေါတောင်မြို့နယ်အနီးမှာAA ရခိုင်တပ်တော်နဲ့မြန်မာစစ်ကောင်စီအကြတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီတပ်တွေဘက်ကပေါတောမျိုးဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့သိရပါတယ်။2029စစ်စင်ရေးစတင်ခဲ့တဲ့အောက်တိုဘာလ28ရက်နေ့ကနေဒီဇင်ဘာလ10ရက်နေ့အထိရခိုင်ပြည်အတွင်းစစ်ကောင်စီရဲ့စစ်စခန်းရဲစခန်းနယ်ကြားဆောင်တပ်စခန်းစုစုပေါင်း140ကျော်ကိုသိမ်းပိုက်ထိန်းချုပ်နိုင်ခဲ့တယ်လို့ AA ရခိုင်တပ်တော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်သမ္မတအိမ်ဖြူတော်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ဟာအစ္စရေးကိုရောက်ရှိနေပြီးအစ္စရေးဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ဟာမတ်စစ်သွေးကြတွေကိုနှိမ်နင်းနေတဲ့အစ္စရေးအနေနဲ့လက်အတန်ကြာအချိန်ယူရလိမ့်မယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးချုပ်ကပြောဆိုပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးရရှိကိုပြောဆိုခဲ့တာဖြစ်ပါတယ်။စစ်အသုံးစရိတ်အမေရိကန်ဒေါ်လာ100ဆလဘီ63အမေရိကန်ဒေါ်လာ186ဘီလီယံဘိုအမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးလုပ်ငန်းဆိုင်ရာအဥပဒေ NDAA ကိုအမေရိကန်အောက်လွှတ်တော်အမတ်တွေကထောက်ခံမဲ့310ကန့်ကွက်မဲ့118မဲ့နဲ့အတည်ပြုလိုက်တဲ့အတွက်အခုဆိုရင် NDAA ဥပဒေမူကြမ်းအတည်ဖြစ်ဖို့သမရလက်မှတ်ရေးထိုးဖို့ပဲကြံပါတော့တယ်သတင်းချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့သတင်းတွေကိုအစီအစဉ်တွေကိုတင်ပြနိုင်ဖို့အတွက်စီစဉ်ဆောင်ရွက်ခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်။ VOA ရဲ့တောက်ကြတဲ့မထက်ပဲအတန်နဲ့စီစဉ်နေလည်းမကြမီးတည်ဆောင်းတော့မှာဖြစ်ပါတယ်။ ပြီးဆုံးတော့မှာဖြစ်ပါတယ်ကျွန်တော်တို့ VOA ရဲ့အသံနဲ့အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်တို့ VOA ကိုစာရေးသားဆက်သွယ်လို့ရတယ်ဆိုလို့ရှိရင်တော့ vrmesc@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်ခင်ဗျာကျွန်တော်တို့ရဲ့အသံနဲ့အစီအစဉ်တွေလည်းဒီမှာတိမ်မပြီးဆုံးပြီဖြစ်ပါတယ်တော်တာရှင်မြန်မာပြည်သူပေါင်းနဲ့ဘေးရန်တွေကင်းဝေးကြပါစေ